Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူကြီးညာပေးပါပါမြန်မာနိုင်ငံမှာတနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက် American Outlet တော်ခေါင်းဆောင်တွေကအထူးစိုးရိမ်စိတ်ပူကြောင်းပြောကြားလိုက်ပါတယ်အီဂျစ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ကျခဲ့တဲ့ရုရှားခီးတဲ့ဂျက်လီမမလိုက်ပါသွားသူ24ဦးစလုံးသေဆုံးခဲ့တဲ့ပြစ်ကျမှုကဘုံပေါက်ကွဲမှုကြောင့်ဖြစ်တယ်လို့ပြောပါတယ်ဆီးရီးယားပြည်ထောင်အတွက်နိုင်ငံတကာကျေပြန့်တဲ့ဆွေးနွေးမှုတွေလုပ်ဖို့ရုရှားနဲ့အမေရိကန်နိုင်ငံကြီးဝင်ကြီးတွေဆွေးနွေးကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရင
်ဟုတ်ကဲ့ပါရှင်သောတာရှင်များရှင်မနေ့ပြန်ဆိုရင်သမိုင်းဝင်ရွေးကောက်ပွဲကြီးကျင်းပတော့မှာပါဒီရွေးကောက်ပွဲကနေထွက်လာမဲ့ရလက်နဲ့ပတ်သက်ပြီးတော
့ကျွန်တော်တို့အစိုးရတမတော်အနေနဲ့တရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲများရဲ့ရလက်ကိုလေးစားနိုင်ငံပေါ်မှာဖြစ်ကြောင်းကိုထပ်မံပြောကြားလိုပါတယ်
သမရဦးသိန်းစိန်ရဲ့အခုလိုပြောကြားချက်တွေကိုကြားရဖို့ရှိပါတယ်။တခါတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ပလောင်တိုင်းရင်းဒေသတွေကပြည်သူတွေမနှက်ဖြန်ရွေးကောက်ပွဲမှာမဲသွားပေးဖို့စိုးရိမ်နေတဲ့အခြေအနေဒီတိုက်ပွဲတွေရက်ဆိုင်ရေးအစိုးရတပ်ရဲ့ထိုးစစ်တွေရပ်တန့်ပေးဖို့ရှမ်းလူမှုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကတောင်းဆိုလိုက်တာတွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင်။
အီဂျစ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြတ်ကျခဲ့တဲ့ရုရှားခီးတဲ့ဂျက်လင်ပေါ်မှာလိုက်ပါသွားသူ224ဦးစလုံးသေဆုံးခဲ့ရတဲ့လေယာဉ်ပြတ်ကျမှုဟာဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းအပျက်စီးဆန္ဒတွေထဲမှာရှာဖွေတွေ့ရှိခဲ့တဲ့ Black Box မှတ်တမ်းတင်ဆက်တွေကနေသိခဲ့ရပါတယ်လို့ပြင်သစ်သတင်းမှာဖော်ပြထားပါတယ်။ပြင်သစ်ရုပ်သံနဲ့ပြင်သစ်သတင်းဌာနတို့ကစုံစမ်းရေးအဖွဲ့တွေနဲ့နှိစက်သူတွေကိုကိုးကားပြီးဖော်ပြခဲ့ကြတာပါ။ရုရှားရဲ့မက်ထရိုဂျက်လေယာဉ်ပြတ်မကြခင်ကလေယာဉ်ပေါ်မှာအခြေအနေတွေအားလုံးပုံမှန်တိုင်းဖြစ်နေတာကိုလေယာဉ်ပြန်တမ်းမှုအချက်လက်ပြမှတ်တမ်းနဲ့လေယာဉ်စက္ကန့်တွေကအတန်ဖန်းဆက်တွေကနေတဆင့်သိရတယ်လို့စုံစမ်းရေးမှုတွေကပြောကြောင်း AFP သတင်းမှာဖော်ပြပါတယ်။လေယာဉ်ခီးစဉ်24မိနစ်တွင်ဘာမှမဖြစ်သေးပေမဲ့ရုတ်တရက်ဆိုသလိုခြေလောင်းနဲ့အတန်ကြားလိုက်ရပြီးအတန်ပြောက်သွားတာကို Black Box မှတ်တမ်းတင်ဆက်တစ်ခုကနေသိရတာမို့ဒါဟာဘုံပေါက်ကွဲမှုဆိုတာပြနေကြောင်းထင်ရှားတယ်လို့ဆိုပါတယ်။ American သမ္မတ Barack Obama နဲ့ British ဝန်ကြီးချုပ် David Cameron တို့နှစ်ဦးစလုံးကလည်းဒီလင်းပြတ်ကြတာဟာဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်တာသိကြတယ်လို့ပြောကြခဲ့ကြတာပ
ါပြီးခဲ့တဲ့ပတ်ကဆိုင်းနိုင်ကျွန်းစွယ်မှာပြတ်ကျသွားတဲ့ရုရှားလေယာဉ်ဟာဘုံခွဲခံရာဟုံမဟုတ်စုံစမ်းစစ်ဆေးသူတွေဆန်းစစ်နေစမှာပဲအမေရိကန်နိုင်ငံဟာအရှိလေပိုင်းကနေအမေရိကန်ကိုခီးတယ်နဲ့ကုန်စည်တွေအဓိကဝင်ရောက်တဲ့လေစိတ်တွေမှာလုံခြုံရေးတိုးမြင့်လိုက်ပါတယ်အမေရိကန်ပြည်ရင်းလုံခြုံရေးဌာနအကြီးအကဲ Jack Johnson ကကြိုတင်သတိပေးလှုပ်ဆောင်ချက်တွေကိုသတိကြီးစွာနဲ့လှုပ်ဆောင်နေတယ်လို့ပြောပြီးတော့အမေရိကန်နိုင်ငံကိုတိုက်ရိုက်လေကြောင်းဆက်သွယ်မှုရှိတဲ့လေစိတ်တွေမှာလေကြောင်းလုံခြုံရေးလိုအပ်ချက်တွေကိုချထားပြီးဖြစ်တယ်လို့လည်းထပ်ပြောလိုက်ပါတယ်ဒါပေမဲ့လုံခြုံရေးတိုးမြင့်လှုပ်ဆောင်နေတာဘယ်လေစိတ်တွေဆိုတော့သူကပြောမသွားပါဘူးလုံခြုံရေးအတွက်တိုးမြင့်လှုပ်ဆောင်ရမှာလေရင်ပေါ်မှာယူဆောင်သွားမဲ့အရာဝတ္ထုအလုံးကိုအချိန်တိုးမြင့်ပြီးစစ်ဆေးတာနိုင်ငံခြားတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးလေစိတ်ရဲ့လုံခြုံရေးအခြေအနေကိုသုံးသပ်တာနဲ့လုံခြုံရေးအခြေအနေတိုးတက်မှုရှိဖို့အမေရိကန်နိုင်ငံကအကူအညီပေးဖို့ကန့်လန့်တာစတာတွေကိုလှုပ်ဆောင်နေတယ်လို့ Jack Johnson ကပြောပါတယ်
ဆီးရီးယားပြည်ထနာအတွက်နိုင်ငံတကာပါဝင်တဲ့ကျဲပြန့်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့စ조사တဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov ဟာတောက်ကြနေ့မှာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့ရုရှားအစိုးရအရာရှိတွေကပြောပါတယ်ဒီဆွေးနွေးမှုတွေမှာအာဆတ်အစိုးရနဲ့အတိုက်ခံဖွဲ့တွေပါဝင်ဖို့ဖြစ်ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီး Lavrov နဲ့ Mr. Kerry တို့ဟာ IS Islam အစွန်းရောက်တွေနဲ့အရှိလေပိုင်းဒေသမှာရှိတဲ့တခြားအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရေးအတွက်နိုင်ငံပေါင်းစုံပါဝင်လှုပ်ဆောင်နေတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီနေ့အစောပိုင်းစီးရီးယားအစိုးရနဲ့တိုက်ခိုက်လို့ကြားဆွေးနွေးပွဲတွေဖြစ်မြောက်အောင်တွန်းအားပေးလှုပ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ရုရှားကအဓိကတိုက်ခိုက်အုပ်စုဖြစ်တဲ့စီးရီးယားအမျိုးသားမဟာမိတ်ဖွဲ့နဲ့ဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်တဲ့လက်ခံပြီးကျင်းပပေးခဲ့တာပါ February နဲ့ April လတွေမှာရုရှားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဒီဆွေးနွေးပွဲတွေကိုစီးရီးယားမျိုးသားမဟာမိတ်ဖွဲ့ကသဘိမ့်မှောက်ခဲ့တာမျိုးတိုးတက်မှုတစုံတရာမရပဲဖြစ်သွားခဲ့ရပါတယ်စီးရီးယားကအတိုက်ခံနိုင်ငံရေးခေါင်းဆောင်တွေနဲ့သဘုံတတ်မှုတွေဟာစီးရီးယားသမ္မတ Bashar al-Assad ကိုဖြုတ်ချဖို့အတွက်စူးစမ်းနေတာ၄နှစ်ရှိပြီဖြစ်ပါတယ်
အမေရိကန်သမ္မတဩဘားမားဟာကနေဒါနိုင်ငံကနေအမေရိကန်နိုင်ငံမက္ကဆီကိုပင်လယ်ကွေ့အထိမိုင်မောင်းထောက်နေရာကျော်ရှည်လျားမဲ့ Keystone XL ဂျင်နန်ပိုက်လိုင်းဖောက်လုပ်မဲ့အငင်းပွားဝယ်ရာစီမံကိန်းကိုပယ်ချလိုက်ပါတယ်။ဩဘားမားကဒီစီမံကိန်းဟာအမေရိကန်နိုင်ငံအမျိုးသားအကျိုးစီးပွားကိုဆောင်ရွက်ပေးခြင်းမရှိဘူးဆိုတော့နိုင်ငံသားရေးဝန်ကြီးဌာနရဲ့တုံ့သက်ချက်ကိုသဘောတူခဲ့တယ်လို့တောက်ကြနေကအင်ဗျူရောကနေပြောကြားခဲ့ပါတယ်။ဒီပိုက်လိုင်းစီမံကိန်းဟာသမ္မတရဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေထဲမှာအခြေတင်ညှင်းခုံစရာအဓိကအကြောင်းအရာတစ်ခုဖြစ်ခဲ့ပြီးတော့သမ္မတအနေနဲ့ယာတိဥရုပြောင်းလဲမှုကိုအလင်းနဲ့ထားလှုပ်ဆောင်မှုရည်စူးထားကြောင်းပြသမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။ဩဘားမားက Keystone XL ပိုက်လိုင်းတိဆောက်တာကြောင်းလောင်စာဈေးနှုန်းတွေကျော့ကျသွားစေမှာမဟုတ်တယ်လို့အမေရိကန်ရဲ့စွမ်းအင်လုံခြုံမှုကိုလည်းတိုးလာစေမှာမဟုတ်တဲ့အတွက်အမေရိကန်နိုင်ငံရဲ့စီးပွားရေးအတွက်အထိပ္ပယ်ရှိပြီးရေးချွေကနဲ့ကောင်းကျိုးဖြစ်စေမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒီစီမံကိန်းကိုနိုင်ငံသားရေးဌာနကတုံ့တက်နေတာနှစ်တော်ကြာမြင့်ခဲ့ပြီးစီမံကိန်းကိုရပ်ဆိုင်းထားလို့နောက်ဆုံးမှာသမ္မတရဲ့အဆုံးဖြတ်ချက်ကိုရယူလိုက်တာဖြစ်ပါတယ
်။ VOA ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 943.9ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American Outlet တော့ခေါင်းဆောင်တွေဖြစ်ကြတဲ့ New York ပြည်နယ် Democratic Party မှ Joe Crowley နဲ့ Ohio ပြည်နယ် Republican အမတ်Steve Sharpot ကတနင်္လာနေ့ကျင်းပမဲ့မြန်မာရွေးကောက်ပွဲအတွက်အထူးစိုးရိမ်ကြောင်းပြောကြားလိုက်သလိုဒီရွေးကောက်ပွဲရလဒ်ကိုအမေရိကန်နိုင်ငံခြားရေးဌာနကတုံ့တက်ရမှာလက်ရှိကြီးကြီးထားဖို့ပါနိုင်ငံခြားရေးဝန်ကြီး John Kerry ကိုတိုက်တွန်းလိုက်ပါတယ်အခုကျင်းပမဲ့ရွေးကောက်ပွဲကိုဒီမိုကရေစီစိတ်ဓာတ်နဲ့အကောင်းဆုံးဖြစ်အောင်ပါဝင်ပြီးလှုပ်ဆောင်နေသူအားလုံးကိုကျေးဇူးတင်ပေမဲ့မြန်မာနိုင်ငံကိုနှစ်ပေါင်းကြာရှည်စွာအနိကဆောင်ကြည့်နေသူတွေအနေနဲ့ဒီရွေးကောက်ပွဲရဲ့ကြောရိုးပြဿနာတွေကိုကြည့်ရင်ဒါဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်မှန်းသိနိုင်တယ်လို့ဆိုပါတယ်အပြောင်းလဲဖြစ်လာနိုင်တယ်လို့ယုံကြည်နေသူတွေအတွက်မြန်မာနိုင်ငံရဲ့အခြေခံပြောင်းလဲမှုတွေတန့်နေတာဒါမှမဟုတ်နောက်ပြန်ဆွဲနေတာမျိုးတွေကိုမကြသေးခင်ကပဲတွေ့နေရတော့မို့ဒီမိုကရေစီပြောင်းလဲမှုအတွက်ရလဒ်ဟာသိရှင်းလဲမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်ဒါအပြင်မြန်မာနိုင်ငံကိုလာမယ့်ရက်တွေလတွေမှာလည်းအနိကဆောင်ကျင်နေမှာဖြစ်ပြီးမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားအနာဂတ်ဆက်ဆံရေးဟာဒီမိုကရေစီနဲ့လူခွင့်ဆိုင်ရာလေးစားမှုတွေနဲ့တကယ်ပြောင်းလဲလာတဲ့အပေါ်မှာပဲအခြေခံထားတင်တယ်လို့ Mr. Crowley နဲ့ Mr. Sharpot တို့ကပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာစစ်စွန်းကလက်အောက်မှာရေးဆွဲထားတာဖြစ်ပြီးဒါကိုအငင်းပွားပွဲမဲပေးမှုတွေနဲ့အတီးပြုတ်ထားတာမို့လက်တော်မှာစစ်တပ်က25ရာခိုင်နှုန်းထက်မနည်းနေရာယူတာအပါအဝင်စစ်တပ်ကိုအဓိကအာဏာပေးထားတယ်လို့အမေရိကန်ပါတီကြီးနှစ်ရက်ရဲ့အထက်လွှတ်တော်ခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီကိုပေးပို့တဲ့စာထဲမှာဖော်ပြထားတာပါ။ဒါအပြင်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုသမရဖြစ်ခွင့်မရှိအောင်အထူးရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။အစိုးရကမျိုးဆောင်ဥပဒေတွေထုတ်ပြန်ပြီးမွတ်စလင်လူနည်းစုတွေကိုအမုန်းပွားစေဖို့လှုံ့ဆော်တာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာတွေပါဝင်မြန်မာနိုင်ငံရဲ့လူခွင့်ရေးတွေအတွက်လည်းအထူးစိတ်ပူကြောင်းပြောပါတယ်။ဝန်ကြီးကယ်ရီကိုစာရေးသားပေးဖို့သူတွေထဲမှာအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီက Elliot L. Engel, Asia နဲ့ Pacific ဆိုင်ရာကော်မတီခွဲက Matt Salmon, Joseph Pitts နဲ့ Jane P. McGovern တို့လည်းပါဝင်ပါတယ်
လာမယ့်တနင်္လာနေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာရှုံးနေခရင်ချောချောမွေ့မွေ့နဲ့အာဏာလွှဲပြောင်းမှုပြုလုပ်နိုင်မှုအတွက်အတိုက်ခံပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာသမ္မတဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။အစိုးရနဲ့တပ်မတော်ဟာရွေးကောက်ပွဲရလဒ်ကိုလေးစားပြီးလက်ခံမှာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီးဖွဲ့စည်းလိုက်တဲ့အစိုးရတွေကိုလည်းလက်ခံသွားမှာပါလို့ဦးသိန်းစိန်ကမနေ့ကမဲဆယ်စည်းရုံးမှုတွေအဆုံးသတ်ချိန်မှာပြောလိုက်တာပါ။အာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွဲ့မျိုးရေးပါတီဟာမြန်မာနိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့ရန်ကုန်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကအတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်သူ့ထောက်ခံသူတွေကိုမိန်ကွန်းပြောကြားခဲ့တဲ့နေရာမှာပဲစုဝေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။ဒီစုဝေးပွဲကိုလူဦးရေထောင်ခန်းလောက်တက်ရောက်ခဲ့ပြီးဒါဟာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့စုဝေးပွဲကိုတက်ရောက်ခဲ့တဲ့လူအုပ်ထက်တိတိတသာညော့နေနေတာပါ။ဒါအပြင်တက်ရောက်လာသူအများစုဟာလည်းအစိုးရဝန်ထမ်းတွေနဲ့ဆရာမတွေဖြစ်ပြီးတော့ပြည်ခိုင်စုဖြိုးပါတီကစုဝေးပွဲကိုတက်ဖို့အစိုးရစီစဉ်တဲ့ဘတ်စကားတွေနဲ့ခေါ်လာတာဖြစ်ပုံရပါတယ်။ဒါပေမဲ့သူတို့ကိုတကယ်ကိုလေးလေးနက်နက်ထောက်ခံသူအချို့လည်းရှိပုံရပါတယ်။ဦးသိန်းစိန်ရဲ့တမရငါးနှစ်တာတက်တန်းအတွင်းမှာတိုးတက်မှုတွေအများကြီးဖြစ်လာတာကိုတွေ့ရပြီးတော့ခုဆိုရင်တယ်လီဖုန်းဆင့်ကက်တွေကိုဈေးပေါ်ပေါ်နဲ့ဝယ်နိုင်နေပြီလို့ပြည်ခိုင်ပြိုးပါတီကိုထောက်ခံတဲ့စတိုးဆိုင်ကအယောင်စီအမျိုးသမီးမတ်တနာအောင်ကပြောခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာဒီသတင်းပတ်ထဲမော်တော်ဆိုင်ကယ်နဲ့လာပြီးဓာတ်နဲ့ခုတ်သူတွေကြောင့်ရဲစစ်ဆေးရေးဂိတ်မှာရဲအရာရှိတူတေဆုံးခဲ့ရတယ်လို့နောက်အရာရှိတူလည်းဒဏ်ရာရခဲ့ပါလား။လာရောက်တိုက်ခိုက်တဲ့အဖွဲ့ကသူတို့ဟာ IS Islam စစ်သွေးကြွအဖွဲ့ဖြစ်ကြောင်းတိုက်ခိုက်ပြီးနိုင်ပိုင်းအတွင်းမှာပဲသူတို့ရဲ့ website စာမျက်နှာမှာရေးသားခဲ့ကြတာပါ။
ရုရှားအမျိုးသမီး6ဦးပါဝင်တဲ့အာကာသယဉ်မှုအဖွဲ့ဟာအာကာသထဲမှာကာလရှည်ကြာခရီးသွားနေထိုင်တဲ့ပုံစံအတိုင်းပြုလုပ်ထားတဲ့ရှည်ရကြာစမ်းသပ်မှုမှာပါဝင်ခဲ့ကြပါတယ်။ဒါဟာပထမဆုံးအကြိမ်နေနဲ့အမျိုးသမီးတွေကြီးပဲတည်ထံပါဝင်တဲ့အာကာသဆိုင်ရာစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မော်စကိုမြို့ကရုရှားဇီဝဆေးပညာဆိုင်ရာလေ့လာရေးဌာနမှာပြုလုပ်တဲ့ဒီစမ်းသပ်မှုပြီးဆုံးချိန်မှာတော့အသက်22နှစ်ကနေ34နှစ်အထိရှိပြီးလိန်မော်ရောင်အာကာသဝင်ယဉ်မှုဝတ်စုံတွေဝတ်ထားတဲ့အမျိုးသမီးတွေဟာစေးတောင်ပုံစံအာကာသယဉ်တွေကနေထွက်လာခဲ့ကြပါတယ် Direct from Washington The
Voice of America VOA ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေအရင်ဆုံးတော့မနေ့ပြန်ပဲကျင်းပတော့မယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြည့်ရအောင်ပါရှင်မနေ့ပြန်တနင်္ဂနွေနေ့မနေ့မိုးလင်းတာနဲ့မဲယုံတွေစတင်ဖွင့်လှစ်တော်မှာပါဒီသမိုင်းဝင်ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့မဲရလက်တွေကိုအစိုးရနဲ့တက်မတော်တို့ကလေးစားလိုက်နာသွားမှာပါလို့သမရဦးသိန်းဆိုင်ကပြောဆိုလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုမရှိဖို့ကိုလည်းထပ်မံကတိပေးခဲ့တယ်လို့ရွေးကောက်ပွဲပြီးနောက်ထပ်သမရတာဝန်မယူခင်ကြားကာလမှာတည်ငြိမ်အေးချမ်းမှုနိုင်ငံရေးအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့အပြေရှားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ဒီပေါ်မြန်မာနိုင်ငံရေးလေးလာသုံးသက်သူတွေကကြိုဆိုခဲ့ပေမဲ့တန်တရာရှိစရာတွေကတော့အများကြီးပဲလို့ဆိုခဲ့တဲ့အကြောင်းကို VOA သတင်းတော်မတ်မေခါကသတင်းပေးပို့ထားပါရရှင်
။ထပ်ပေါ်လာမယ့်ရွေးကောက်ပွဲရလက်အပေါ်လေးစားလိုက်နာမှုနဲ့ပတ်သက်ပြီးမဲဆန္ဒရှင်ပြည်သူတွေစိုးရိမ်ပူပန်မှုတွေရှိနေကြောင်းဒီအပေါ်နိုင်ငံတော်သမ္မတဦးသိန်းစင်ကခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အစိုးရတမတော်အနေနဲ့တရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲများရဲ့ရလက်ကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းကိုထပ်မံပြောကြားလိုပါတယ်။ကျွန်တော်တို့နိုင်ငံလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရမဲဆန္ဒရှင်ပြည်သူများရွေးချယ်တင်မြှောက်လိုက်တဲ့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်များဟာအစိုးရအဖွဲ့ကိုဥဆောင်မဲ့အမရလောင်းများကိုပြည်သူလူထုကိုစားဆက်လက်မဲပေးရွေးချယ်သွားကြမှာဖြစ်ပါတယ်ဒီလိုရွေးကောက်ပွဲရလာများနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုကျွန်တော်အနေနဲ့လက်ခံသွားမှာဖြစ်ပြီးနိုင်ငံအင်အားစုအသီးသီးရဲ့ခေါင်းဆောင်များအနေနဲ့လည်းလေးစားလက်ခံသွားကြမယ်လို့ယုံကြည်ပါတယ်
ရွေးကောက်ပွဲပြီးနောက်ထပ်သမ္မတတာဝန်မယူခင်ကြားကာလမှာတည်ငြိမ်အေးချမ်းဖို့နိုင်ငံရေးအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအပြေရှားသွားမယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ
်။ကြားကာလတည်ငြိမ်အေးချမ်းမှုနဲ့နိုင်ငံရေးအခင်းအကျင်းတက်ကိုချောမွေ့ညံသာစွာအသွင်ကူးပြောင်းစေဖို့များစွာထောက်ကူပြုသွားမှာဖြစ်ပါတယ်။ကျွန်တော်တို့အားလုံးညှော်မှန်းနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတော်အသစ်ကိုတည်ဆောက်တဲ့နေရာမှာခရီးရှည်ကြီးကိုအားလုံးအတူဖြတ်သန်းကြရဦးမှာဖြစ်ပါတယ်။အနာဂတ်မှာလည်းရွေးကောက်ပွဲပေါင်းများစွာကိုဖြတ်သန်းပြီးနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအဆင့်ဆင့်ကိုတည်ဆောက်သွားကြရမှာဖြစ်ပါတယ်။ဒီလိုအဆင့်ဆင့်တက်လာရမှာယခုကျင်းပတော့မယ့်သမိုင်းဝင်ရွေးကောက်ပွဲကြီးကိုလွတ်လပ်ခြင်းမျှတခြင်းဆိုတဲ့ဝိသေသတွေနဲ့အောင်မြင်စွာကျင်းပနိုင်မှသာပြုပြင်ပြောင်းလဲမှုများရှေ့ဆက်နိုင်မဲ့နိုင်ငံရေးအခင်းကျင်းတဲ့တစ်ခုကိုတည်တည်ငြိမ်ငြိမ်ကူးပြောင်းနိုင်မှာဖြစ်ပါတယ်။
ဒီပြင်လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့စိန်ခေါ်မှုတွေအခက်ခဲတွေရှိနေတဲ့ဒီအချိန်တွေရောက်လာဖို့ခက်ခဲစွာဖြတ်သန်းခဲ့ရတယ်တက်မတော်သားတွေနဲ့ပြည်သူဝန်ထမ်းတွေအပေါ်မှာဘာလွှမ်းမိုးမှုမှမရှိဘဲလွတ်လပ်စွာမဲပေးနိုင်ဖို့လှုံ့ဆော်ပေးထားတယ်လို့လည်းသမရာကြီးကမိန့်ခွန်းမှာပြောဆိုခဲ့ပါတယ်နိုင်ငံကံကြမ္မာပြောင်းဖို့ရွေးကောက်ပွဲနေ့မှာပြည်သူတွေအနေနဲ့မဖြစ်မနေမဲပေးဖို့တိုက်တွန်းခဲ့တယ်လို့ကော်မရှင်အနေနဲ့ကလည်းမဲပေးခွင့်မဆုံးရှုံးရအောင်လှုံ့ဆော်ပေးထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်သမရာကြီးရဲ့ရွေးကောက်ပွဲဆိုင်ရာမိန့်ခွန်းပေါ်နိုင်ငံရေးလေးလာတုံတက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံတက်ခဲ့ပါတယ
်။ရွေးကောက်ပွဲကလွတ်လပ်ပြီးကြားပြတ်တာဖို့တို့ရဲဆက်ပေါ်လာတဲ့ရလတ်ကိုသူရောထောက်ခံမယ်တက်မတော်ကလည်းထောက်ခံမယ်အခြားလူတွေလည်းထောက်ခံကြပါလို့ပြောတဲ့ဆိုတော့ဥစ္စာကတော့ဒါတော်ကောင်းမွန်တဲ့စကားလို့ပဲထင်ပါတယ်။အခင်းကျင်းသစ်စီနဲ့ခေါ်သွားမယ်ဆိုတော့ဒါကအမျိုးသားပြန်လည်ရင်ကြားစီအတွက်ကြိုးစားမယ်ပါညာဆိုတဲ့အဓိပ္ပာယ်မျိုးကိုမှန်းဆရတဲ့ခါကျတော့ဒါလည်းကောင်းတယ်လို့ပဲထင်ပါတယ်။ဆံရည်ဖြစ်ကြရရတော့အများကြီးရှိနေတယ်။ဘေဟာမအစင်မပြေဘူး။ဟိုမဲလက်မှတ်တွေဖောင်းပွားတာတွေရှိနေတယ်။ကျွတင်မဲပေးထားပြီးသားလူတွေကလည်းဟိုမဲလက်မှတ်တွေကိုရထားတာတွေရှိတယ်။ဒီခါကျတော့ပြဿနာတွေအများကြီးရှိနိုင်ပြီလို့ထင်တယ်။ဒါကတော့ခံဒီကမအမတ်ခံကြတော့ဘယ်လိုမှမပြောနိုင်ဘူး
။ မနေ့ကမိန်ကုန်းမှာသမ္မတကြီးကမဲဆွယ်စည်းရုံးမှုမှာကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေနည်းဥပဒေတွေကိုလိုက်နာခဲ့တဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဝမ်းမြောက်ကြောင်းငြိမ်းချမ်းစွာနဲ့ကိုထောက်ခံတဲ့သူကိုအားပေးခဲ့တဲ့ပြည်သူတွေကိုလည်းကျေးဇူးတင်ဝမ်းမြောက်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီပြင်တက်ကြွစွာပါဝင်လှုပ်ဆောင်ပေးခဲ့ကြတဲ့လူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းခုံယူဝမ်းမြောက်ကြောင်းမိန်ကုန်းမှာထည့်သွင်းပြောဆိုခဲ့သလိုပြည်သူတွေအနေနဲ့ဆန္ဒမဲမဖြစ်မနေပေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဟာပါတီလုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အခြေခံဥပဒေကိုချုပ်ဖောက်ရရောက်တယ်လို့တိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကန့်ကွက်ခဲ့သလိုမဲဆန္ဒရှင်တော်တော်များများဟာမဲပေးခွင့်ဆုံးရှုံးမှုတွေရှိနေတာကြောင့်ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
ဒါကတော့မနေ့ပြန်ကျင်းပတော့မဲ့ရွေးကောက်ပွဲကြီးကနေထွက်လာမဲ့ရလက်တွေကိုအစိုးရနဲ့တက်မတော်ကလေးစားလိုက်နာသွားမဲ့အကြောင်းသမ္မတဦးသိန်းစိန်ရဲ့ပြောကြားချက်နဲ့ဒီပေါ်တုံ့ပြန်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။အခုလိုနိုင်ငံအဝန်းရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာကချင်နဲ့ပလောင်တိုင်းရင်းသားဒေသတွေမှာတော့တိုက်ပွဲတွေဖြစ်နေတာမို့ဒေသခံပြည်သူတွေအနေနဲ့မဲသွားပေးရမှာကိုစိုးရိမ်မှုတွေရှိနေကြတယ်လို့သိရပါတယ်။အထူးသဖြင့်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုအစိုးရတပ်တွေကထိုးစစ်ဆင်တာလို့တိုင်းရင်းသားတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းတာမိုးညင်းနဲ့ကုတ်ခိုင်မြို့နာတဝိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ၄နဲ့တပ်မဟာ၈ဒေသတွေမှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုမြန်မာအစိုးရတပ်တွေကလုံခြုံရေးအတွက်ဒေသရှင်လင်းရေးကိုအကြောင်းပြပြီးထိုးစစ်ဆင်နေတာဖြစ်တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့နိုင်ငံသားဆက်ဆံရေးဒုတာဝန်ခံဦးတောင်ခါကပြောပါတယ်။
ကိုခိုင်မျိုးအတွင်းထဲမှာသမ္မဟာလေးတရင်ကိုပဝန်းကျင်ပေါ့ဒီရင်ဒီမုန်ရဲကျွန်တော်တို့သမ္မဟာရှစ်လက်အောက်ခံနေမြေဒေသတွေအဲ့ဒီဘက်မှာဆက်တယ်သမ္မတော်ရဲ့နေနေစိုးမှုရေးနေနေရှင်လင်းရေးဆိုတဲ့အကသူတို့ရဲ့သိုးသစ်စင်တဲ့ကောင်းစင်ပဲ
အလားတူပဲ TNL တအောင်းပလောင်တက်တွေအခြေစိုက်စခန်းရှိရာနမ်တူကိုခိုင်နဲ့မန်တုံဒေသတွေကိုအစိုးရတက်တွေကနိုဝင်ဘာ2ရက်နဲ့နိုဝင်ဘာ5ရက်6ရက်နေ့တွေမှာထိုးစစ်ဆင်ခဲ့ကြောင်း TNL တပ်ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ
်ဒီနိုဝင်ဘာ2ရက်နေ့ရဲ့နိုဝင်ဘာ5ရက်ရဲ့6ရက်ပေါ့နော်တိုက်ပွဲတော်လေးပြင်းထန်တယ်အစိုးရတပ်ကလမ်းဆုပ်ဝန်ဘက်ကနေကြည့်လာတယ်ဒီမန်ပူလေးကြီးကနားမှာကျွန်တော်လှုပ်ရှားစခါကိုလာတိုက်တယ်လာတိုက်မှအဲ့မှာတိုက်ပွဲတော်လေးပြင်းထန်ပြီးမှဒီအစိုးရတပ်ကသူတို့ကဒီပိတ်ပုံရအထက်မှာပြန်ရွှေ့ရွှေ့တာမှဒီခုခံညွန့်နဲ့လုံခံပြေးရအနည်းနာမှာခဏလေးနားရနေမှာသူတို့ပြန်သူတို့ဖက်နဲ့ပြန်ပြေးမှတိုက်ပွဲပြန်ဖြစ်တယ
် KIA နဲ့ TNL တပ်နှစ်ဖွဲ့စလုံးဟာအစိုးရရဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပါတယ်ဦးသိန်းစင်အစိုးရကတော့ကြံနေသေးတဲ့လက်နက်ကိုင်အဖွဲ့တွေNCA စာချုပ်မှာအဆင့်လိုက်လက်မှတ်လာထိုးကြဖို့ဆက်လက်လမ်းဖွင့်ထားစေပဲလို့ပြောပါတယ်။တစ်ဖက်မှာငင်းငင်းရေးစကားပြောနေပေမဲ့အခြားတစ်ဖက်မှာအစိုးရတပ်တွေကထိုးစစ်ဆင်နေတာဟာမြန်မာနိုင်ငံရေးမှာစစ်တပ်ကထိတ်ဆုံးမှနေရာယူထားခြင်းတဲ့သဘောကိုပြနေတယ်လို့ဦးတောင်ခါကသုံးသပ်ပါတယ်
။ Military interest နဲ့ political interest မတူဘူး။ဒီ military interest ကသမ္မတဟာမြန်မာနိုင်ငံရေးလမ်းကြောင်းတစ်လျှောက်မှာထိတ်ဆုံးကနေရာယူခြင်းတဲ့သဘောဖြစ်တယ်။ဒါကြောင့်မို့သူတို့ရဲ့နေရာရဖို့အတွက်ပါမဆိုလို့တ
ဲ့ NCA စာချုပ်မှာလက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိအားပေးတဲ့သဘောနဲ့ထိုးစစ်ဆင်နေခြင်းသာဖြစ်တယ်လို့မြင်ကြောင်း TNL တပ်ကမိုင်းအိုက်ကျော်ကပြောပါတယ
် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့ပေါ်မှာသူကပူပြီးမှထိုးစစ်ဆင်ပြလာတာတွေ့ရတာပေါ့နော်အထူးသဖြင့်ဒီ NCA လက်မှတ်ထိုးပြီးနောက်ပိုင်းမှာကုကံပဲလက်ပြန်ဖြစ်တဲ့ဒီ SSB ဝဟိုင်းပဲလက်ပြန်ဖြစ်တဲ့ကချင်ပဲလက်ပြန်ဖြစ်တဲ့အခုကျွန်တော်ပဲလက်ပြန်ဖြစ်တဲ့
အခုလိုအစိုးရတက်တွေနဲ့တိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနိုဝင်ဘာ၈ရက်ရွေးကောက်ပွဲအတွင်းဒေသခံတွေမဲလာပေးဖို့စိုးရိမ်မှုရှိနေတာသတိပြုမိကြောင်းမိုင်းအိုက်ကျော်ကပြောပါတယ
်တက်ပွဲဖြစ်ပြီးဆိုတော့သူကဘယ်မှမတော်ရဲဘူးမလာရဲဘူးဒီအလုပ်လည်းမတော်ရဲဘူး MSO ဆိုတဲ့ဒီတောင်သူတွေဆိုတော့အလုပ်ကရစားတော့မှုကနည်းနည်းဖြစ်ခိုက်တာပေါ့နောက်တစ်ခုကတက်ပွဲဖြစ်မဲ့နေရာကတော့ကွန်ရှင်ကရုပ်ကပွဲမချင်းပါတော့ဘူးမချင်ညာဒီတိုင်အောင်လူတက်ပွဲကဖြစ်နေလို့ရှိရင်တော့လူထုကတော့အပြည့်ဘဝတော့အမဲပေးသွားပြီးမှမဟုတ်ဘူး။ဘာဖြစ်လို့လဲတက်ပွဲဖြစ်လို့ရှိရင်တော့လန်ကီလောက်ချင်းရသူတို့ဆူရင်ဆူရမှာပေါ့။
တိုက်ပွဲတွေရှိနေသေးတဲ့အတွက်နေမြေအခြေအနေမငြိမ်းချမ်းတာကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ။
ဒါကတော့ NCA လက်မှတ်မထိုးရသေးတဲ့ကချင်နဲ့ပလောင်တိုင်းရင်းသားဒေသတွေမှာတိုက်ပွဲဖြစ်နေတာကြောင့်ဒေသခံလူထုတွေမနေ့ဖြန်မှာမဲသွားပေးဖို့အခက်အခဲရှိနေတဲ့အကြောင်းကိုကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ဒီတိုက်ပွဲတွေရက်ဆိုင်ပေးဖို့ကိုရှမ်းလူမှုအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြတာကိုလည်းဆက်ပြောပြပါမယ်။မြန်မာဆိုရတက်တွေနဲ့ရှမ်းပြည်တက်မတော်မြောက်ပိုင်း SSPP SSA တို့တိုက်ပွဲဖြစ်ပွားခဲ့တာတလားတင်းတင်းပြည့်တဲ့နေ့မနေ့တောက်ကြနေ့မှာစစ်ဘေးရှောင်တွေအိမ်ပြန်နိုင်ရေးအတွက်တိုက်ပွဲတွေရက်ဆိုင်ပေးဖို့ကိုပြည်တွင်းပြည်ပကရှမ်းလူမှုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုခဲ့ကြတာပါလောလောဆယ်ရှမ်းပြည်တက်မတော်မြောက်ပိုင်းဒေသဘက်မှာမြမအစိုးရငြိမ်းချမ်းရေးတာဝန်ရှိသူတွေကရွေးကောက်ပွဲကာလအတွင်းတက်တီနေရာတွေကနေမကျူးကျော်ကြဖို့အကြောင်းကြားလာပြီးတဲ့နောက်ပိုင်းတက်ပွဲတွေတိုက်ပွဲတွေရက်တက်နေတယ်ဆိုပေမဲ့ဒေသခံတွေကတော့မနေ့ပြန်ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့အခြေအနေကို VOE သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါပြည်တွင်းပြည်ပကရှမ်းလူထုအခြေပြုအဖွဲ့အစည်း28ဖွဲ့ကနေစုပေါင်းပြီးတော့ရှမ်းပြည်နယ်အတွင်းမြမတမတော်ကနေထိုးစစ်ဆင်နွှဲမှုကိုရပ်တန့်ပေးဖို့တောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂျိမ်းဟန်ဖာကအခုလိုပြောပါတယ
်ဒီနေ့နိုဝင်ဘာလ6ရက်နေ့ဆင်းရှမ်းပြည်နယ်ပိုင်းတိုက်ပွဲထိုးစစ်ဆင်နွှဲတလားပြည်ပြင်းနေဖြစ်တယ်ပေါ့နော်ရတရသားတွေလည်း6000ကျော်ထိုးဆိုခြင်းစစ်ပေးဒုက္ခတွေဖြစ်နေတယ်ပေါ့နော်တိုက်ပွဲတွေလည်းမညတ်သေးဘူးလို့အဲကြောင့်မို့ကျွန်မတို့ကလည်းဒီနေ့တလားပြည်တဲ့နေနဲ့တိုက်ပွဲတွေရပ်တင့်ကြောင်းဆိုပြီးကျွန်မတို့ကထောက်ပြခြင်းနဲ့ချက်ထောက်တာ
ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးတော့မြမတပ်မတော်ကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ပေါ်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမိုင်းနောင်ကြီးသီးမြို့နယ်တွေကကျေးရွာ22ရွာကရွာသားတွေစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေအနေနဲ့စောင်းဝင်ဆရာတီမှာနေထိုင်ရေးအခက်တွေ့နေတယ်လို့ရိတ်ဟန်ဖကအခုလိုပြောပါတယ်
မန်ရှူမိုင်းနောင်တန်ရန်ကြီးတီးပေါ့နော်ဒီလေးမြေနယ်ကနေရွာပေါင်း22ရွာနဲ့ကြီးကြီးတွေပေါ့နော်အဲ6000ကျော်ရှိတယ်ပေါ့နော်အခုကဆောင်းရဒီလေးဝင်လာဆိုရင်အေးရလေရှမ်းပြည်မှာတည်တဲ့အချိန်မှာတို့ခုဆိုဆောင်းနေရတဲ့ခက်ခဲရှိတယ်နောက်ပြီးအခုအနှွေးချယ်လို့လည်းမရှိကြဘူးတို့ဆောက်တဲ့မိုးကလည်းညဉ့်တဲဆောက်ထားဆိုရင်အေးရလေနောက်ပြီးတော့အမျိုးသမီးတွေအသက်ရှိတဲ့အမျိုးသမီးတွေရှိတဲ့ကိုယ်ဆောင်မိမိပါတယ်တော့ထဲမှာကလေးမိုးရတယ်ကျမတို့ဒီခါရတကူမျိုးဖြစ်လေဒီလိုနေနာတော့ပဲပါလေတိုက်ပွဲဖြစ်နေလေစစ်တပ်နဲ့ကြာနေအဲတော့ဆက်ဆက်ရှိနေကြတယ
်တလားကြာတိုက်ပွဲဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရဝဟန်းဌာနချုပ်ဘက်မှာအောက်တိုဘာလ9ရက်နေ့ကစပြီး2ရက်သာတိုက်ပွဲတွေညင်သက်နေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေကပြောပါတယ်ဒီလိုတိုက်ပွဲတွေရည်ရည်ရက်သနေတာဟာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးသိန်းစောကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်သူသက်ရေးပါတီဥက္ကဋ္ဌစီကိုပြည်내ပြည်ထောင်စုအစ်စ်ငင်းချမ်းရေးသဘောတူညီချက်အတိုင်းရွေးကောက်ပွဲကာလအထိတတ်တည်နေရကနေမကျူးကျော်ဖို့နိုဝင်ဘာ3ရက်နေ့ကစာပို့လာပြီးနောက်ပိုင်းတိုက်ပွဲရပ်တနေတယ်လို့ SSPB ရဲ့ဒုတိယသတင်းမှူးစိုင်းခန်းဒီကပြောပါတယ
်ဥက္ကဋ္ဌဦးသိန်းစောနေပြီးတော့ကျွန်တော်ဥက္ကဋ္ဌစီအကြောင်းကြားလာတယ်ကျွန်တော်ဥက္ကဋ္ဌကိုစာအကြောင်းပြန်လာတယ်နိုဝင်ဘာ3ရက်နေ့ကတ်တာလားဒီကော်မတီကလည်းပြန်မှဖို့နေရာကိုနေကြပါဒီကြည့်ရတာတော့ဘာလို့လဲမလုပ်လဲပေါ့နော်ဒါပဲဒီပြည်နယ်ဆင်းတာဒီရောင်စုဆင်းပတ်ချက်ပါတိုင်းအဲ့ဒါလိုက်လာဖို့ပေါ့နော
်လက်ရှိရွေးကောက်ပွဲကာလအထိတိုက်ပွဲညင်သက်နေတဲ့ဆိုပေမဲ့ရွေးကောက်ပွဲလွန်မှာဘာဆက်ဖြစ်နိုင်မယ်ဆိုတာမသိနိုင်သေးဘူးလို့လည်း SSPB ရဲ့ဒုတိယသူရင်မှုစိုင်းခန်းဒီကပြောပါတယ်မြန်မာနိုင်ငံမှာ2015ဘာတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပဖို့ညက်တာကြံတော့ပေမဲ့လည်းတိုက်ပွဲဖြစ်ပွားရာရှမ်းပြည်နယ်ကြည်တီမိုင်းရှူတန်ရန်နဲ့ဟူပါမြို့နယ်ဘက်ကဒေရခန့်ပြည်သူတွေအနေနဲ့မဲပေးပိုင်ခွင့်ဆုံးရှုံးနေတယ်လို့လည်းရိမ့်ဟန်ဖာကအခုလိုဆက်ပြောပါတယ
်ရေစာပတ်ကော်မရှယ်ပေးလိုက်တဲ့အတွက်မဆိုရင်အရာပေါင်း50ကျော်ရှိတယ်ဆိုတော့အဲ့လိုပေးလိုက်တဲ့အတွက်ဒီဒီထုတ်ရဲ့လူခွင့်ရေးကိုချိုးဖောက်တာနည်းနည်းပြည်ပြည်လေးနော်သူတို့မှမဲပေးပိုင်ခွင့်မရှိဘူးနောက်ခုကြတော့အဲ့မှာနေတဲ့ဒေသခံတွေလည်းသူတို့ကပြန်ပြီးတောင်းဆိုတယ်မဲပေးခွင့်ပေးဖို့ပေါ့နော်ဖြစ်ပွားချင်နေပြီလည်းကျွန်တော်တို့မဲပေးပိုင်ခွင့်ရှိဖို့ဆိုလို့တောင်းဆိုနေကြတာလည်းတွေ့ရတယ်
ပြည်တွင်းပြည်ပရောက်ရှမ်းလူထုအခြေပြုအဖွဲ့28ဖွဲ့အနေနဲ့တပြည်လုံးအတိုင်းအတာပြည်ခတ်တိုက်ခိုက်မှုရက်စရီ NCA လက်မှတ်ရေးသွေးရေးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးစုံပါဝင်နိုင်ရေးအတွက်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လုံခြုံရေးအခြေအနေရပိတ်ပင်ခံထားရတဲ့ရွေးကောက်ပွဲနယ်မြေတွေမှာရွေးကောက်ပွဲကျင်းပပေးဖို့တိုက်ပွဲကာလအတွင်းတင်းချောင်နေရတဲ့စစ်ဘေးရှောင်တွေနေရရင်းကိုပြန်နိုင်ဖို့အရေးတိုက်ပွဲတွေကိုရပ်တန့်ပေးဖို့စတဲ့အချက်တွေကိုကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်နိုဝင်ဘာလ3ရက်နေ့ကလည်းရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ဒေသစစ်ဘေးသင့်ရွာသားတွေလူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်နဲ့တိုင်းဒေသနေမြေတွင်ထိုးစစ်ဆင်မှုကိုရပ်တန့်ပေးဖို့ကိုလည်းရှမ်းလူခွေးရေးမှန်တိုင်ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဒ ဒါကတော့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်ကဒေသခံတွေအေးအေးချမ်းချမ်းမဲပေးနိုင်ရေးနဲ့နေရပြန်နိုင်ရေးတိုက်ပွဲတွေရပ်ဆိုင်ပေးဖို့ရှမ်းလူထုအခြေပြုအဖွဲ့ပေါင်း28ဖွဲ့ကကြေညာချက်ထုတ်တောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ဒါနဲ့တစ်ဆက်တည်းပဲမြန်မာနိုင်ငံမှာမနက်ဖြန်ကြာရင်ကျင်းပတော့မယ့်ရွေးကောက်ပွဲတွေကိုကြိုဆိုပေးမယ်။ရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်မှာဘာသာရေးလူမျိုးရေးခွဲခြားမှုတွေဖန်ဆင်းမှုတွေရှိနေတဲ့အပေါ်အခြေအနေတွေကိုစိုးရိမ်မကင်းဖြစ်မိတယ်လို့နိုင်ငံတကာတန်တမန်တွေနဲ့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကကုလသမဂ္ဂဆွေးနွေးပွဲမှာပြောဆိုခဲ့ကြပါတယ်။ဒါ့အပြင်ဒီရွေးကောက်ပွဲကိုစောင့်ကြည့်ဖို့ကမ္ဘာတဝန်းကရွေးကောက်ပွဲစောင့်ကြည့်သူတွေမြန်မာနိုင်ငံကိုရောက်ရှိနေကြပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းလွတ်လပ်ပြီးတရားမျှတအောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းရှင်ကဂျနီဗာကုလသမဂ္ဂဆွေးနွေးပွဲမှာမနေ့ကပြောဆိုခဲ့တာပါ။အပြည့်အစုံကိုမန်ရင်ချင်းနိုင်ငံဆက်ပြီးပြောပြပေးပါမယ်ရှင်။
ဆစ်ဇလန်နိုင်ငံဂျနီဗာမှာနိုဝင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ UPR ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲမှာတည်ထောင်စုရှင်နေချုပ်ဦးထွန်းရှင်ကတနင်္ဂနွေနေ့ကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
် Very soon Union Election Commission will be conducting free and fair elections in Myanmar.
မြန်မာနိုင်ငံမှာမကြခင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပတော့မှာပါဒီကနေ့ကျွန်တော်တို့ဒီမှာထိုင်းနေတဲ့အချိန်မှာနိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်သူတွေဟာအခုဆိုရင်မြန်မာနိုင်ငံကိုရောက်နေကြပါပြီ
ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာကိုယ်စားလှယ်တွေဘက်ကတော့ရွေးကောက်ပွဲကျင်းပတာကိုကြိုဆိုပေမဲ့တရားမျှတပြီးလွတ်လပ်မှုရှိဖို့နဲ့ရွေးကောက်ပွဲကတစ်ဆင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုသွားနိုင်ဖို့တိုက်တွန်းခဲ့ကြပါတယ်ရွေးကောက်ပွဲကာလအကြမ်းဖက်မှုခွဲခြားမှုတွေကိုရွေးကောက်ပွဲကော်မရှင်အနေနဲ့အရေးယူကင်တွယ်ဖြေရှင်းဖို့လိုတယ်လို့ UPR ဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာ UPR Forum ရဲ့တာဝန်ခံတဦးဖြစ်သူဦးအောင်မျိုးမင်းက VOE ကိုပြောပါတယ
်တကယ်တမ်းဘလောက်ထိရွေးကောက်ပွဲကာလမှာဖြစ်နေတဲ့အကြမ်းဖက်မှုတွေဘာသာရေးကိုဒီနိုင်ငံရေးရအသုံးချပြီးတော့လှုံ့ဆော်ပြီးတော့အမောပွားအောင်လှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဘယ်လိုတားဆီးမလဲဆိုတော့တိတိကျကျဖော်ပြသွားတာမရှိဘူးခင်ဗျဒါတွေကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စူးစမ်းပါတယ်ဒီစောင့်ကြည့်သူတွေခွင့်ပြုပါတယ်ဆိုတဲ့ဟာပဲအမှန်တော့အစိုးရတရက်ကစောင့်ကြည့်သူကိုတာဝန်ပေးလို့မရပါဘူးရွေးကောက်ပွဲကိုတန်ရှင်းမျှတပြီးလွတ်လပ်တဲ့အဖြစ်ဖို့အတွက်ကော်မရှင်မှာအထူးတာဝန်ရှိပါတယ်
ဒါအပြင်တဘာဝဘေးအန္တရာယ်ရင်ဆိုင်ခဲ့ရတဲ့ချင်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာမဲပေးဖို့သွာလာရေးအခက်အခဲပါဝင်အခြားရင်ဆိုင်နေရတဲ့အခက်အခဲတွေကိုရွေးကောက်ပွဲကော်မရှင်ကဖြေရှင်းပေးနိုင်ခြင်းမရှိခဲ့ဘူးလို့လည်းဆွေးနွေးဘက်ကတက်ရောက်နေတဲ့ဌာနေတိုင်းရင်းသားများညွန်ပေါင်းအဖွဲ့ကလီယန်ဘဝေထန်ခေါက်ကပြောပါတယ
်ကျတော့ transportation ခက်ခဲတဲ့အတွက်ကြောင့်ကျွန်တော်မဲပေးဖို့ကဒီမှာမှခက်ခဲပါတယ်ပြီးတော့နောက်တစ်ခုပြဿနာကဘာလဲဆိုတော့ကျွန်တော်ရွေးကောက်ပွဲမှာဒီနာမည်စင်းတွေအတိအက list လုပ်တဲ့အချိန်မှာကျွန်တော်ပမာလိုပဲဖြစ်နေတယ်တချို့ data တွေမှာကျွန်တော်တို့ပမာစကားမဖတ်တတ်တဲ့ကျွန်တော်တို့ဒီတိုင်းရင်းသားတွေရှိရဲဆိုတော့တစ်ခါတလေကျရင်ကျွန်တော်တို့တိုင်းရင်းသားဘာသာစကားတွေကိုကျွန်တော်တို့ဒီပမာလိုပဲပြန်ရေးတဲ့အခါကျတော့ကျွန်တော် data ခံနေရကျွန်တော်တို့ဘယ်သူ vote ပေးလဲဆိုတာဟာနဲ့ပတ်သက်ပြီးတော့တတိချာချာတို့ကကိုယ်လွှင့်မှုရှိလားဆိုတာဟာနဲ့ပတ်သက်ပြီးကျွန်တော် concern ရှိနေပါလား
မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဦးထွန်းရှင်ကဆွေးနွေးပွဲမှာပြောသွားပါတယ်ဒါအပြင်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ပတ်သက်ရင်ဖွဲ့စည်းပုံခြေခံဥပဒေအခန်း၈မှာအထူးဦးစားပေးအဖြစ်ထည့်သွင်းဖော်ပြထားတယ်လို့သူကအခုလိုပြောသွားပါတယ
် Progress has been made in the area of education, health, amnesty and freedom of religion.The historical
ပညာရေးကျမ်းမာရေးဘာဝင်လူငင်းကျမ်းသာဝင်ဘာသာရေးလွတ်လပ်ခွင့်စားတဲ့နယ်ပယ်တွေမှာထုတ်တက်မှုတွေလည်းရှိခဲ့တာပါတနင်္ဂနွေလုံးအပြည့်ခက်ချက်ဆက်ရေးသမိုင်းဝင်သဘောတူစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဟာနိုင်ငံရေးဆွေးနွေးပွဲတွေအတွက်လမ်းဖွင့်လိုက်တာဖြစ်ပါတယ
်ဒါပေမဲ့လက်တွေ့အခြေအနေမှာဘာသာရေးလွတ်လပ်ခွင့်အရင်ကထက်ပိုပြီးဆုံးရှုံးမှုတွေနဲ့ကြုံတွေ့နေရတယ်လို့ UPR ဆွေးနွေးပွဲကိုတက်ရောက်နေတဲ့ Smile Foundation ကဦးမျိုးဝင်းက VOE ကိုပြောပါတယ်
ကျွန်တော်တို့လက်တွေ့မှာတော့အထူးသဖြင့်ဗုဒ္ဓဘာသာမဟုတ်တဲ့ဘာသာတရားတွေနဲ့ပတ်သက်ပြီးတော့မှ promotion ဆိုတာအရင်ဝေးတယ် no protection ကာကွယ်မှုတောင်လုံးဝမရှိဘူးသူတို့တွေကနေစဉ်ဘဝရည်တည်မှုတွေအရင်ခက်ခဲနေကြတယ်သူတို့ရဲ့လွတ်လပ်စွာဘာသာရေးဆိုင်ရာ practice ပေါ့နော်ကျင့်သုံးခွင့်ဖျားဝတ်ပြုခွင့်တွေတောင်မှအခုတော်တော်ခက်ခက်ခဲခဲဖြစ်ဟိုတစ်ပတ်ကပဲပါကစ္စတန်မြို့နယ်မှာဟလာဝတ်ပြုနေတဲ့ကျောင်းတွေအားလုံးကိုဝတ်ပြုခွင့်ပိတ်လိုက်တယ်နောက်တခြားတောင်တန်းဒေသတွေမှာလည်းဟလာခရစ်ယာန်တွေနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ church နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီဘာသာရေးဆိုင်ရာလှုပ်ဆောင်ခွင့်နဲ့ပတ်သက်ကန့်သတ်ချက်ချက်မှုအမှန်တကယ်ရှိတယ်
။ကုလသမဂ္ဂအပါအဝင်အဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီအပေါ်၄နှစ်တစ်ကြိမ်ပြုလုပ်တဲ့ UPR လုပ်ငန်းစဉ်ဆွေးနွေးပွဲမှာ2011ခုနှစ်ကပထမအကြိမ်အဖြစ်မြန်မာနိုင်ငံပါဝင်ခဲ့ပါတယ်ရှင်။
VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သောရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ9ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါလိမ့်ရှင်။အခုဆက်ပြီး9နာရီထိလိုင်းဒိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေတည်းမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာသတင်းကောက်နှုတ်ချက်တွေနဲ့ရွေးကောက်ပွဲအထူးစီစဉ်တရက်အနေနဲ့
အပြီးတကယ်တမ်းပိုဆိုးရင်ကြာကောင်းနေတာကဘာလို့ဆိုတော့ဒီမဲယုံတစ်ခုချင်းမှာမဲပေးနိုင်တဲ့လူတွေဘလောက်ရှိရဲဆိုတာပြောနေပြီမဲ့လို့တနိုင်ငံလုံးအတိုင်းတာရ
မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်ရင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်နဲ့မေးမြန်းထားချက်တွေကိုနားဆင်ကြားမှာဖြစ်ပါတယ်ဒီစီစဉ်ပြီးမှကြာရင်လည်းနိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်းတာတဲ့စံတွေအကြောင်းတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုရန်နိုင်တဲ့ဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင်
။မြန်မာနိုင်ငံရေးကအသွင်မတူကြတဲ့မိဖတ်နှစ်ဦးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့အောက်တိုဘာ5ရက်နေ့က Edmonton Journal မှာရေးသားထားပါတယ်။မြန်မာစစ်ကောင်းဆောင်တွေထဲမှာကောင်းတဲ့သူတွေလည်းရှိပါတယ်ဒီထဲကတယောက်ကတော့သူရဦးရွှေမန်းပါလို့စောင်းမရှင်ကွင်းဒါယာကအစချီရေးသားထားပါတယ်2020ရွေးကောက်ပွဲမှာကြံ့ခိုင်ပါတီအနိုင်ရပြီးသူရရွှေမန်းလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာတယ်လို့ဆိုပါတယ်အရင်နောက်ဖစစ်တပ်မှာနံပါတ်3နေရာကရှိခဲ့တဲ့ဦးရွှေမန်းအနေနဲ့သူ့ရဲ့တမိုင်းကြောင်းအရဒီမိုကရေစီဘက်ကိုခုံကူးနိုင်တဲ့လက္ခဏာမျိုးမတွေ့ခဲ့ရဘူးလို့ဆိုပါတယ်ဒါပေမဲ့အနွေမှာ၈ရက်ရွေးကောက်ပွဲအပြီးစစ်မှန်တဲ့ဒီမိုကရေစီအစိုးရကိုငြိမ်းချမ်းစွာအသွင်ကူးပြောင်းဖို့အတွက်အခုခါမှာဥရွှေမန်းဟာဒေါန်ဆန်းစုကြည်ရဲ့အကောင်းဆုံးမျှော်လင့်ချက်ပဲဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်ဥရွှေမန်းအနေနဲ့သူ့ရဲ့နိုင်ငံရေးဖက်ချက်တွေကိုမှန်မှန်ကန်ကန်သာအသုံးချနိုင်ခဲ့ရင်သူဟာသမ္မတဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ဥရွှေမန်းကကျွန်တော်တို့ဟာဒီမိုကရေစီစနစ်ကိုသွားနေတယ်ကျွန်တော်တို့ပြည်သူတွေကစင်ရဲမွဲတင်မှုအခြေအနေအောက်ကိုရောက်နေတဲ့အတွက်ကျွန်တော်တို့အလုံးပြောင်းလဲဖို့လိုတယ်လို့ပြောပါတယ်ဥရှိမန်းကအပြောင်းလဲတွေအလုံးလှုပ်ချင်သလိုဒေါန်ဆန်းစုကြည်ကလည်းအလုံးကိုပြောင်းလဲပြစ်ဖို့လိုလားနေပါတယ်သမရဦးသိန်းစိန်ကသူတို့နှစ်ယောက်အမှန်တကယ်ပူးပေါင်းဆောင်ရွက်နိုင်တယ်လို့မြင်လာတဲ့အတွက်ဥရှိမန်းကိုပါတီဥက္ကဋ္ဌအဖြစ်ကဖယ်ရှားလိုက်တယ်လို့ဆောင်းပါးမှာဆိုထားပါတယ်ဥရှိမန်းဟာပါတီဥက္ကဋ္ဌမဟုတ်တော့ပေမဲ့လည်းဒေါန်ဆန်းစုကြည်အနေနဲ့ဒီရွေးကောက်ပွဲမှာဥရှိမန်းကိုလိုအပ်ကောင်းလိုအပ်နိုင်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ edmontonjournal.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာရွေးကောက်ပွဲကအရှိတောင်အာရှအတွက်အလားအလာခေါင်းတွေရှိတယ်ဆိုရဲခေါင်းစဉ်နဲ့ဆောင်းမကိုတော့ China Daily စာမျက်နှာမှာ November 9ရက်နေ့ကဆောင်းမရှန်ဇန်အောင်ကန်းကရေးသားထားပါတယ် November 10ရက်ကျင်းပမယ့်ထွေထွေရွေးကောက်ပွဲကြောင့်တကမ္ဘာလုံးကမြန်မာနိုင်ငံကိုအာရုံစိုက်နေတယ်လို့အစချီထားတာပါရွေးကောက်ပွဲကမြန်မာနိုင်ငံရေးမှားတာမကအာဆီယံဖွဲ့စည်းတစ်ခုလုံးအတွက်ပါကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုလည်းအကျိုးသက်ရောက်မှုတွေရှိလာမယ်လို့ပြောနေကြတာကလည်းမထူးဆန်းဘူးလို့ဆိုပါတယ်2010ခရဲကအာဆီယံအမေရိကန်နဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုချိန်ညှိလာကြတာပါအာဆီယံဖွဲ့ဝင်အဖြစ်လက်ခံပြီးချိန်ကစပြီးဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာပါဝင်ပြီးနိုင်ငံတွင်းပြဿနာတွေကိုဖြေရှင်းတဲ့တစ်ချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်လုပ်ပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ဖို့အတွက်အာဆီယံကမြန်မာကိုအားပေးခဲ့တာဖြစ်ပါတယ်။အဲ့ဒီရဲ့အသီးပွင့်တွေကိုတော့2010နောက်ပိုင်းခံစားလာခဲ့ရပြီး2014မှာဆိုရင်အာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံရဲ့ GDP တိုးတက်မှုဟာတခြားနိုင်ငံတွေထက်များတယ်လို့ဆိုပါတယ်။စစ်ဆေးရလက်ထက်မှာအမေရိကန်ကမြန်မာကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့2010နောက်ပိုင်းသမ္မတအိုဘားမားအပါအဝင်ထိပ်တန်းအရာရှိတွေမြန်မာနိုင်ငံကိုတွားရောက်တဲ့အထိနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်လာခဲ့ကြောင်းအမေရိကန်တော်ကနေလူခွင့်ရေးကိစ္စကိုဖိအားဆက်ပေးနေပေမဲ့လည်းနှစ်နိုင်ငံဆက်ဆံရေးဆက်ပြီးတိုးတက်သွားနိုင်ခြေရှိတယ်လို့ဆိုပါတယ်။နှစ်နိုင်ငံကြား ကောင်းမွန်တဲ့ဆက်ဆံရေးအမြဲတမ်းရှိခဲ့တဲ့တရုတ်နဲ့မြန်မာတို့မှာ2010နောက်ပိုင်းအပြောင်းအလဲတွေနဲ့အခက်အခဲတချို့ရှိခဲ့ပေမဲ့လည်းတရုတ်ဟာမြန်မာစိုးရွားနဲ့ဆက်ဆံရေးကိုထိန်းနိုင်ခဲ့တယ်လို့ဒွန်ဆန်းစုကြည်နဲ့လည်းဆက်ဆံရေးတွေတိုးမြင့်လာခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ China Daily စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
မြန်မာနိုင်ငံမှာရွေးကောက်ပွဲမဲပေးကြတော့မှဖြစ်ပေမဲ့လုံးဝလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့နိုမာ9ရက်နေ့က LA Times Editor အပေါ်မှာဖော်ပြထားပါတယ်။2015ရွေးကောက်ပွဲဟာ25နှစ်အတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပတဲ့ဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲလို့ဆိုထားပြီးသမိုင်းဝင်ရွေးကောက်ပွဲလို့ဆိုပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ဆိုပါတယ်။2008အခြေခံဥပဒေအရစစ်တပ်ကလွှတ်တော်မှ25ရာခိုင်နှုန်းယူထားတာဒေါ်ဆန်းစုကြည်ကိုတမရမဖြစ်အောင်ကန့်သတ်ထားတာကျွေးရပေါင်း400ကျော်မှမဲပေးလို့မရတာတွေကိုရေးထားပါတယ်ရွေးကောက်ပွဲကလွတ်လပ်တရားမျှတပြီးအားလုံးပါကျင်မှပါနိုင်ပေမဲ့နိုင်ငံတကာနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေအနေနဲ့မဲမတမာမှုတွေအ ਨੇ ဆုံးဖြစ်အောင်နဲ့ငြိမ်းချမ်းစွာမဲပေးနိုင်အောင်လှုံ့ဆော်တဲ့အကြောင်းရွေးကောက်ပွဲပြီးသွားရင်လည်းအစိုးရတာဝန်ရှိသူတွေအနေနဲ့ဖွဲ့စည်းပုံပြင်ဖို့အတွက်အမေရိကန်အနေနဲ့ထပ်လောင်းပြောဆိုတင်တယ်လို့ပြောပါတယ်အပြည့်အစုံကတော့ latimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတော့ကိုရန်နိုင်နဲ့ဒေါက်ခင်မျိုးသက်ကတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရွေးကောက်ပွဲအထူးစီစဉ်တရက်အနေနဲ့ရွေးကောက်ပွဲလွတ်လပ်မျှတမှုရှိပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်မနေ့ပြည့်မနေ့6နာရီဆိုရင်ပဲမြန်မာနိုင်ငံတဝမ်းမှာမဲယုံတွေဖွင့်လှစ်ပြီးတော့မဲပေးကြတော့မှာပါဒီရွေးကောက်ပွဲမှာဘသူနိုင်မယ်မနိုင်မယ်ဆိုတာတဲ့အခုလက်ရှိအခြေအနေရဆိုရင်ပဲမဲစင်းပြဿနာတွေပြည်သူပြည်သားတိုင်းလွတ်လွတ်လပ်လပ်ပါဝင်မဲပေးနိုင်ခွင့်မဲဆွယ်စည်းရုံးပွဲကာလအတွင်းမမျှတမှုပြဿနာစတာတွေကြုံနေရပြီဖြစ်တဲ့ကြောင်းမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်ရင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့ဒေါက်တာနိုင်အောင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းတဲ့အချိန်မှာမဲဆင်းရဲ့မမှန်ကန်တဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေတဲ့အကြောင်းဒေါက်တာနိုင်အောင်ကအခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
။ဒီမဲဆင်းဒီအတီးပြုတဲ့ဥစ္စာပေါ့နော်။အခုတတိယကြိမ်နိုဝင်ဘာ3ရက်နေ့ကလုပ်တဲ့အတီးကိုတော်တော်များများအမှားယွင်းနေဖြစ်နေတယ်။ဒီနေ့သိရတဲ့ဒီသတင်းချက်လက်တွေရကိုကလူတယောက်ကကိုကတတိကံကပ်ပြားဆိုတဲ့ဟာနှခါရတဲ့ဥစ္စာမျိုးတွေအများကြီးရှိနေတယ်။ဒါတော့ဥတ္တိကိုမှားယွင်းဖြစ်နေဆိုတာဒါစိုးရိမ်စရာတစ်ခုပေါ့။အပြစ်တကယ်တမ်းပိုဆိုးရင်ကြာကောင်းနေတာကဘာလဲဆိုတော့ဒီမဲယုံတစ်ခုချင်းမှာမဲပေးနိုင်တဲ့လူတွေဘလောက်ရှိရဆိုတာပြောနေပြီမဲ့လို့တနိုင်ငံလုံးအတိုင်းအတာရဒီမဲပေးနိုင်ခွင့်အသက်အရွယ်ရောက်နေတဲ့လူ32တန်းထဲမှာမဒီအားလုံးပေါင်းနံပါတ်ကဘလောက်မှန်းဆိုတာကိုမသိနိုင်ဘူးဖြစ်နေတယ်အဲ့ဒါကိုလည်းမကြေညာဘူးမကြေညာတဲ့အခါကျတော့မဲယုံတည်ယုံချင်းစီမှာရှိနေတဲ့ဒီအရေးအတွက်နဲ့တနင်္ဂနွေနေ့အတွက်ကြားမှာကွာမှုကအခုတည်တည်နေတဲ့ကြိုတင်မဲဆိုတဲ့ကိစ္စတွေဝန်တမ်းမဲဆိုတဲ့ကိစ္စတွေအမဲဆင်းမှမှုတွေမှာကဒီရွက်ောက်ပွဲကြီးထဲမှာတကယ်တမ်းနိုင်ငံသားတွေအားလုံးကသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုနိုင်ငံရေးခွင့်ရရပါသလားဆိုတာကိုတော့တော်တော်များများပြည့်စုံဖြစ်နေပါတယ်
အဲ့တော့မဲပေးမဲ့အခြေအနေနဲ့ပတ်သက်လို့ရောတချို့ပြောနေတာကလည်းဟိုမဲပေးမဲ့လူနဲ့မဲယုံဒီလိုဖွင့်ထားတဲ့အချိန်နဲ့လုံလောက်နိုင်ပါမလားဆိုတော့ဟိုပြောဆိုမှုလေးတွေလည်းရှိနေတယ်အဲ့ဒါအရင်နဲ့ပတ်သက်လို့ရောပါကြားလဲခင်ဗျာဘာတွေများအကြံပြုချင်လဲ
ဟုတ်တကယ်တမ်းပြောရင်တော့မဲယုံဖွင့်မဲ့အချိန်ကဒီဟိုစင်တာရွေးရှိရပါတော့ဆိုတော့အဲ့တည်းမှာပဲအခုကမဲယုံနေမှာလူ1000ခန့်နေ3000အထိကိုသူဖွင့်မယ်လို့ပြောတယ်ပေါ့နော်ဆိုတော့လူ1000မဲတွေ့ဦးတော့ဒါ10မိနစ်တိုင်းမှာလူတယောက်ကမဲပေးရအောင်ဆောင်ပြစ်တယ်ဆိုတော့ဒါဘလို့မှဖြစ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးလေဆိုတော့တကယ်တမ်းပြောရင်တော့ပို့ပြီးတော့မှဒီမြန်ဆန်နဲ့เนาะဒီအားလုံးနဲ့အစဉ်ပြေနိုင်တဲ့အနေအထားမျိုးကိုပို့ပြီးတော့လုပ်တင်တယ်လို့ထင်တယ်အခုလိုအနေအထားမျိုးမှာဒီဟိုတိုကင်စနစ်လဲရှိမနေတဲ့အခါကျတော့ဒီလူတွေကနေဒီမနေ့6နာရီနဲ့ပြီးတော့ညနေ2:00ဒီကိုပေးဖို့ဒီစံတိုင်းတွင်းမှာလူ1000လောက်ပေးဖို့အတွက်ကတော်တော်အခက်အခဲကြီးနေတယ်လို့ထင်ပါတယ
်အဲ့တော့တကယ်လို့မြန်လူတွေကဟိုသွားပြီးတော့တန်းစီပြီးတော့မဲပေးမဲ့နေရာမှာဟိုဆောင်စမ်းမဲ့ပြဿနာတွေနဲ့ဟိုရုံရင်ဆန်ခတ်ဖြစ်မဲ့အခြေအနေတွေနဲ့ဟိုကာဝယ်နိုင်ဖို့အတွက်ကရောဒီအထူးသဖြင့်ရွေးကောက်ပွဲရဲတပ်ဖွဲ့တွေရဲ့ဆောင်ရွက်ထားမှုအခြေအနေတွေနဲ့ပတ်သက်လို့လို့ရောဗားရီများကြားရလဲခင်ဗျာ
အခုအထူးရဲတပ်ဖွဲ့ဆိုရဲကိစ္စကိုဖွဲ့စည်းထားတယ်လို့ကျွန်တော်ကြားပါတယ်ဒါပေမဲ့ဟိုတချို့သတင်းတွေရပေါ့နော်သေချာတော့အရန် confirm မလုပ်လို့မရဘူးပေါ့နော်ဟိုဒီအထူးရဲတပ်ဖွဲ့တွေဆိုပြီးတော့ခေါ်ယူလက်ကျင့်ထားတာကလည်းဦးသိန်းစင်ကလူငင်းချမ်းသာကွန်းနဲ့လွတ်ထားပြီးတဲ့လူတွေလည်းပါရတယ်ဆိုတော့ဥစ္စာလည်းသိရတယ်။နောက်သူတို့နဲ့ပတ်သက်လို့ဒီတာဝန်နဲ့ဝတ္တရားတွေလွတ်ထားပြီးမှဆိုတော့အဓိကအရေးကြီးတာကတော့ မဲဆန္ဒပေးမဲ့လူတွေကမြန်မြန်ဆန်ဆန်နဲ့လွတ်လွတ်လပ်လပ်ပေးမဲ့ပေးနိုင်ဖို့ကိုရေးကြည့်အောင်အသင်ပြေဖို့လုပ်လို့ထင်ပါတယ်နောက်တစ်ခုကရွေးကောက်ပွဲဝင်းကျင်မဲ့ပေးတဲ့နောက်နဲ့မဲ့ပေးတဲ့နောက်ထပ်မှာဖြစ်လာနိုင်တဲ့ရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေကိစ္စလည်းနည်းနည်းစိုးရိမ်ပြန်ရှိတယ်ပြီးတော့ဘာလို့လဲဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲစီယိုရင်းကာလာထဲမှာကိုပဲဒီအကြမ်းဖက်မှုတွေရှိတယ်ဒီကာတာဖောင်ဒေးရှင်းရဲ့ report အရဆိုလို့ရှိရင်ကိုဒီတိုင်ကြားထားမှုတွေက90ရှိတယ်ကျွန်တော်လက်လန်းမိသလောက်ရှိစုထားတာကို29မှုရှိနေတယ်ဆိုတော့အဲ့လိုနေမျိုးတွေမှာဒီဟိုရည်ရွယ်ပြီးတော့မှအကြမ်းဖက်မှုဖြစ်အောင်လှုပ်ဆောင်နိုင်တဲ့ကိစ္စတွေကိုဘယ်လောက်တားဆီးနိုင်မလဲဆိုတဲ့ကိစ္စကလည်းတော်တော်ကိုစိုးရိမ်စရာကောင်းပါတယ်အ
ဲ့တော့ဟိုပါတီတွေနဲ့ဟိုဒီမဲပေးမဲ့လူတွေဘက်ကပေါ့နော်ပြည်သူတွေဘက်ကနေပြီးတော့ဒီလိုအကြမ်းဖက်မှုတွေကိုရှောင်ရှားပြီးတော့မြတ်မြတ်တတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်သွားအောင်ဘာတွေများလှုပ်ဆောင်ဖို့လိုမလဲဆိုတာအကြံပြုချင်တယ်ခင်ဗ
ျရွေးကောက်ပွဲလှုပ်တဲ့နေ့တည့်ရက်ထဲမှာမကဘဲနဲ့ငကိုရက်ကကြူကြူတင်တင်နဲ့ဟိုပြင်ဆင်ထားမယ်ကိစ္စမျိုးပေါ့လေဆိုတော့ကျွန်တော်မြင်တာကတော့သက်ဆိုင်ရာပါတီတွေနဲ့ပြည်သူတွေတာဝန်ကြီးပါတယ်ဟိုအဓိကတော့ဒီဟိုရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကစေစွာဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်နေတဲ့ကကြတော့ဘက်ကပါနေပြီးသားဖြစ်နေတယ်လေနောက်တစ်ခုကဒီနိုင်ငံရေးဝန်ကြီးတစ်ခုလုံးကြီးကွာကွာဒီလွတ်လပ်တဲ့အချိန်မျိုးရှိနေတဲ့ဥစ္စာမျိုးမဟုတ်ဘူးဥပမာပြောပါစို့ဒီကာလာထဲမှာပဲဒီမပါဇလိုအဖွဲ့မျိုးကနေပြီးတော့ဒီမျိုးစော့ဥပဒေလေးခုအောင်မြင်တဲ့အထိမ့်မှန်နေတက်တက်လှုပ်လာတာရှိလာတယ်အဲ့ထဲမှာပဲဒီချက်ဖို့အစိုးရကပဲဆက်ပြီးမဲပေးဖို့လုပ်တဲ့အနေအထားမျိုးတွေတော့ချင်းချောက်မှုတွေဒီလိုမျိုးဟာမျိုးတွေရှိနေတဲ့အခါကျတော့အဲ့ဒီကစပြီးတော့အဲ့ဒီကိစ္စတွေပေါ်မှာရွေးကောက်ပွဲကော်မရှင်သို့မဟုတ်သက်ဆိုင်အာဏာပိုင်တွေကဘလောက်အရေးယူဖြေရှင်းခဲ့လဲဆိုတဲ့ကိစ္စတွေကတောက်လျှောက်ပါလားဆိုတော့အဲ့လိုမျိုးကိစ္စတွေကိုတုံတင်တားဆီးနိုင်မှသာလေရွေးကောက်ပွဲနဲ့ဆိုင်တဲ့ဒီအချမ်းဖက်မှုတွေကိုကျွန်တော်တို့ကတားဆီးလို့ရမှာပေါ့ဒါအပြင်ကိုရွေးကောက်ပွဲရက်လက်တစ်ခုထွက်ပေါ်လာလို့ရှိရင်လည်းမကြိုက်တဲ့မှုတွေကနေပြီးတော့မှအဲ့ပေါ်မှာခြေခံပြီးလှုပ်ဆောင်မှုတွေဖြစ်လာနိုင်မှုတွေတုံတင်ကာကွယ်တားဆီးမှုကိစ္စတွေလည်းဒီအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကဘယ်လောက်တာဝန်ယူထားလဲဆိုတဲ့ကိစ္စမျိုးတွေကအခက်အခဲအခုရှိတယ်။အခုကိုပဲဒီရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေနဲ့မပြတ်တမ်းမှုတွေကိုကော်မရှင်ကိုတွားတိုင်တယ်ဆိုလို့ရှိရင်လည်းကော်မရှင်ကရဲရဲပိုင်လို့ပြောရဲတွားတိုင်လို့ရှိရင်လည်းရဲကသူတို့နဲ့မဆိုင်ဘူးပြော
။အခုဒီရွေးကောက်ပွဲမှာကထူးခြားချက်တဲ့အနေနဲ့ကတော့ဟိုဒီရွေးကောက်ပွဲကော်မရှင်အနေနဲ့ရောဒီဥရောပနဲ့အနောက်နိုင်ငံတွေကဟိုစောင့်ကြည့်လေ့လာသူတွေကိုဟိုလာပြီးတော့စောင့်ကြည့်ခွင့်ပေးတယ်။နောက်ပြည်တွင်းမှာလည်းဒီကြားလွတ်လပ်တဲ့စောင့်ကြည့်အဖွဲ့တွေကိုတော်တော်များများကိုခွင့်ပြုထားတာရှိတယ်ဆိုတော့ဒီဟာတွေကရောအထောက်အကူတစ်စုံတစ်ရာမဖြစ်နိုင်ဘူးလားခင်ဗျ
Jacob ပဲစောင့်ကြည့်ရဆိုတော့ကျွန်တော်ခုနပြောသလိုပါပဲဖြစ်စဉ်တစ်ခုလုံးအစလယ်ဆုံးကြည့်မှရတာဟုတ်ဆိုတော့ဖွင့်ထားပြီးတဲ့အခန်းထဲကိုကြည့်ရတော့တော့ဟိုဘာမှလည်းထူးထူးခြားခြားတွေ့ရမှာတော့မဟုတ်ဘူးလို့တင်တယ်လေတော့ကြိုတင်မဲ့ပြီးတဲ့ကိစ္စတွေမှာလည်းဒီမဲဘုံကြီးကဖွင့်ထားတာတို့မဲတွေကိုချစ်ပိတ်မထားတာတို့ဆိုတော့အဲ့လိုမျိုးအများကြီးရှိတယ်ဗျာဆိုတော့တကယ်တမ်းပြောရင်ဗမာပြည်မှာရှိရဲ့ဒီမဲပေးပိုင်ခွင့်ရှိသောတန်း30ကျော်32တန်းကျော်သောလူတွေအားလုံးကသူတို့ရဲ့နိုင်ငံရေးအခွင့်အရေးကိုမရနိုင်ကြတော့အတင်းရှားပဲအဲ့တော့ကြီးပမှနေထိုင်တဲ့အလုပ်သမားတွေပဲဖြစ်ဖြစ်နော်ကြီးထဲမှာရှိနေတဲ့လူတွေတောင်မှမဲပေးခွင့်မရနိုင်တဲ့အနေအထားမျိုးမှာဒါဒီသူတို့ရဲ့အခွင့်အရေးကိုမရနိုင်ဘူးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကြီးကတော့ညတာတဲ့အနေအထားမျိုးဖြစ်မနေဘူးဆိုတော့ကျင်းသက်ပေါ့တို့လို့ရတဲ့အနေအထားမျိုးဖြစ်ပါတယ်
အဲ့တော့အခုကတော့ရွေးကောက်ပွဲကတော့မလွတ်ရသေးဘူးပေါ့နော်မလွတ်ရသေးတဲ့အခြေအနေမှာတော့မှပဲဒေါက်တာနာအနေနဲ့သုံးသပ်တာကညတာမှုရှိနိုင်မဲ့အနေအထားမဟုတ်ဘူးလို့ကြိုတင်သုံးသပ်ထားတဲ့သဘောလားအဲ့လိုလား
ဟုတ်ပါတယ်ပထမဆုံးပြောရရင်တော့ဒီ25ရာခိုင်နှုန်းသောဒီတက်မလို့သားတွေကိုယ်စားလှယ်ဒီကအမှတ်တည်ယူရတဲ့အခါကျတော့ပြည်သူတွေက85ရာခိုင်နှုန်းပဲမဲပေးရတယ်ဆိုတဲ့အနေအထားမျိုးဖြစ်တဲ့ဒါကအမျက်တောင်ဖြစ်နေပြီနှစ်ကရွေးကောက်ပွဲကော်မရှင်ကကဒါပဲလိုက်မှုတွေရှိနေတယ်အထူးသဖြင့်ဒီသမရယုံဝင်ကြီးဒီမုံဝင်မှာပြိုင်မဲ့ဒီဝင်ကြီးဆိုလို့ရှိရင်လည်းဒီသူ့ဖေမီနိုင်ငံသားမဖြစ်ဘူးဆိုတဲ့ကိစ္စမျိုးမှာလည်းအကော်မရှင်သူတို့ရှင်းလို့မရဘူးဆိုတဲ့ကိစ္စမျိုးတွေနော်နောက်ပြီးတော့အစိုးရကိုယ်တိုင်ကကဒါချက်ဖို့ပါတီကိုယ်တိုင်ကအစိုးရရဲ့ဒီဒီရန်ရဲကိုတုံ့ပြန်ပြီးတော့မှမဲဆွယ်နေတဲ့ကိစ္စမျိုးတွေနောက်ရွေးကောက်ပွဲကော်မရှင်ကိုဒီမဲဆွယ်တဲ့ကိစ္စတွေမှာမားတဲ့ကိစ္စတွေကိုလုပ်နေကိစ္စမျိုးတွေမှာပြောလို့မရတာလေရှင်းနေမားနေရတယ်အားလုံးကိုကြည့်မယ်ဆိုလို့ရှိရင်ကိုပဲတကယ်တမ်းရွေးကောက်ပွဲကြီးကမတရားမမြတ်တဲ့အခြေအနေဖြစ်နေ
ဒီရွေးကောက်ပွဲမှာအခုမဲပေးပွဲကလည်းတကယ်လို့များလူမြတ်များတတားနဲ့ချောချောမွေ့မွေ့နဲ့ပြီးသွားမယ်ရလတ်တရားလည်းအတိအကျပေါ့နော်မဲပေးသူတွေပေးခဲ့သလိုထွက်လာနိုင်မယ်ဆိုလို့ရှိရင်ဘယ်လိုအခြေအနေမျိုးမှာဒါဆိုလို့ရှိရင်မျှတမယ်လို့ပြောမလဲတကယ်လို့များ ဟိုဒါချောချစုဖြစ်သွားခဲ့တယ်ဆိုရင်ရောဒေါက်တာနိုင်အောင်ရဲ့ဒီသုံးသက်ချက်ဟာဟိုဥပမာဖြင့်ဟိုတိတ်ပြောအစိုးမြင်သွားတယ်လို့များပြောနိုင်မလ
ားချောချစုဖြစ်တယ်ဆိုတာကဒီရွေးကောက်ပွဲတစ်ခုထဲမှာဘယ်သူကနိုင်ရသွားတဲ့ကိစ္စကအဓိကမကြလို့ထင်ပါတယ်အဓိကတော့တကယ်တမ်းပြောရင်တော့နိုင်ငံသားတွေအားလုံးကဒီရွေးကောက်ပွဲမှာသူတို့ရဲ့ဆန္ဒတွေအားလုံးကိုအားလုံးကဒီပါဝင်ခွင့်ရလားလလလလဖော်ထုတ်ခွင့်ရသလားဆိုတာပုံပြီးတော့အဓိကကျလို့ဒီမှာ
ဒါကတော့မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ရဲ့ပြည်ရင်းလုပ်ငန်းညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကို VOA ဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံနေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်းတာတဲ့စံတွေအကြောင်းတင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုအလှည့်မပေးခင်မှာဒီညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသိပေးပါရစေရှင်
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမားမားအယွင်းယွင်းဖြစ်နေရပါသလဲ။ရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3155 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ။
သောရရှင်တွေဒီည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်နိုင်ငံတကာမှာကျင်းပနေတဲ့ရွေးကောက်ပွဲပုံစံတွေနဲ့ရွေးကောက်ပွဲမှာမှန်မှန်ကန်ကန်ဖြစ်အောင်တိုင်တာတဲ့စံတွေအကြောင်းကိုအမေရိကန်နိုင်ငံဒယ်လာဝဲပြည်နယ်ဒူပွန်ကုမ္ပဏီကပြည့်စင်တဲ့ဆက်သွယ်ရေးဆိုင်ရာသုတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပ
ါ။ပထမဆုံးဒီမိုကရေစီဥကြမြေကောက်ပွဲတွေကိုကျင်းပခဲ့တာရောမနိုင်ငံပေါ့။ PC 139နှစ်လောက်မှာစပြီးတော့တုံးခဲ့တယ်။သူတို့တွေစပြီးမဲပေးတော့ကောစာရွက်ကိုတုံးပြီးတော့မဲပေးခဲ့ကြတာပေါ့။အာရှနိုင်ငံတွေမှာဆိုရင်တော့တမန်ကြီးကတော့အရှိအကျဆုံးပေါ့နော်။အိန္ဒိယပြည်နယ်မှာ AD 920လောက်မှာဇွာရီမှာမဲပေးတဲ့အခါမှာပေရွက်တွေကိုတုံးပြီးတော့မဲပေးတယ်ဆိုတဲ့မှတ်တမ်းတော့ရှိတယ်ပေါ့။
ဒါအခုအရင်ကမဲတွေစပေးကြတာပေါ့နော်။အဲနောက်တစ်ဖြည်းဖြည်းရောဘယ်လိုပြောင်းလာလဲ
။ဆိုတော့အခုခေတ်ပေါ့နော်။ဒီမိုကရက်နိုင်ငံတွေတဖြည်းဖြည်းနဲ့တိုးပွားလာတဲ့ခုခေတ်ထိပေါ့။မဲပေးတဲ့စနစ်တွေဖွံ့ဖြိုးလာပြီးတော့အခုဆိုရင်စာရွက်ပေါ်မှာရေးရဲမဲပေးတဲ့စနစ်အပြင်ပေါ့နော်။ electronic နဲ့မဲပေးတဲ့စနစ်တွေ၊ internet ကနေတစ်ဆင့်မဲပေးတဲ့စနစ်တွေအထိတိုးတက်လာပြီပေါ့
။အခုမြန်မာနိုင်ငံမှာလည်းမဲပေးဖို့လုပ်နေတယ်။မြန်မာနိုင်ငံကတော့စာရွက်ပေါ်မှာပဲတစ်စိတ်တုံးနှိပ်ပြီးတော့အခုမဲပေးဖို့လုပ်နေကြပါတယ်။ဒီလိုမျိုးဒီမိုကရေစီမဲပေးတဲ့နိုင်ငံတွေအကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးဘယ်နိုင်ငံတွေမှာဘယ်လိုပေးရလဲဆိုတာလေ
ကမ္ဘာကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယမှာဆိုရင်တော့ဒီ electronic mail ပေးရစနစ်ကိုတုံးနေတာတော်တော်ကြာပြီပေါ့ဒီ electronic mail ပေးရစနစ်ကိုတုံးတဲ့အတွက်သူတို့ဘာအကျိုးကျေးဇူးရှိလဲဆိုတော့ mail တွေကိုပေးပြီးရတယ်သူတန်းပေါင်း400လောက်ပေးတဲ့ mail တွေကိုမိနစ်ပိုင်းအတွင်းမှာကြီးနိုင်တယ်ပေါ့အ
ဲ့ဒါအိန္ဒိယပေးတာပေါ့နော်နောက
်အဲ့ဒါအိန္ဒိယပေးတာပေါ့
အာရှနိုင်ငံတွေလည်းပြောပြပေးပါဦ
းဆိုတော့အာရှနိုင်ငံတွေထဲမှာဥပမာဂျပန်ဆိုရင်တော့အခုချိန်ထိဒီစာရွက်ကိုမှတုံးပြီးတော့ mail ပေးနေတော့မယ်ပေါ့သူတို့ဆိုပို့ပြီးထူးကြတာအခုချိန်ထိသူတို့ mail ပေးတဲ့အခါမှာစာရွက်ပေါ်မှာကိုယ်စလက်လောင်းနာမည်ဖြစ်ဖြစ်ကိုပေးခြင်းနဲ့ပါတီနာမည်မျိုးပေါ့နော်ဒီလက်ရေးနဲ့ရေးပြီးတော့ပေးတဲ့စနစ်ကိုအခုထိကျင့်သုံးနေပေါ့ဂျပန်နိုင်ငံမှာဆိုရင်တော့ရှေ့တောင်အာရှနိုင်ငံတွေတခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပင်းမှာဆိုရင်တော့2000ခုနှစ်ခုနေထိတော့ဒီစာရွက်မဲပေးတဲ့စနစ်ကိုပို့ပေးမယ်2000ခုနှစ်ခုနှစ်ကစပြီးတော့ပေါ့နော်ဒီ electronic voting system ကိုသူတို့စပြီးတော့ပြောင်းပြီးတော့တုံးကြည့်ရပေါ့
နော်ဆိုတော့ internet နဲ့မဲပေးတဲ့နိုင်ငံရောဘယ်နိုင်ငံတွေလဲ
အမေဆိုတော့ internet နဲ့တိုးတက်ဆုံးမဲပေးတဲ့စနစ်ပေါ့နော်ကျင်သုံး internet ကနေမဲပေးတဲ့နိုင်ငံကတော့ Estonia လို့ခေါ်တဲ့နိုင်ငံလေးကစပြီးတော့သူတို့တနိုင်ငံလုံးမှာရှိတဲ့လူတွေက internet ကနေမဲပေးနိုင်တယ်ပေါ့သူတို့ဒီလိုလုံနိုင်ရတဲ့အကြောင်းရင်းကလည်းသူတို့မှာရှိတဲ့လူကြီးကလည်းနည်းတယ်ပေါ့သူတို့နိုင်ငံကဒူတိုင်းစီမှာနိုင်ငံသားကတ်မှာသူတို့ATM ကတ်လို့ပေါ့နော်လူတွေကို identify လုပ်နိုင်တဲ့ဒီ chip လေးတွေပါတဲ့နိုင်ငံသားကတ်တွေကိုကင်ဆောင်တယ်ပေါ့ဆိုတော့အဲ့လိုကင်ဆောင်ထားတဲ့အတွက်သူတို့တွေကအိမ်ကနေပြီးတော့ internet ကနေပြီးတော့မဲပေးနိုင်တယ်ပေါ့
မဲပေးတဲ့နေရာမှာ ယုံကြည်မှုဘယ်လောက်ရှိတယ်ဆိုတာတိုင်းတန်နိုင်တဲ့ဆန်တွေအကြောင်းကိုပြောပြပေးပါ
ပမာဒီမှာပေါ့ဒီလွတ်တော်ကိုယ်စားလှယ်တွေရေးောက်တယ်ဒါနိုင်ငံတကာနိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်တော့ပို့ပြီးတော့အရေးကြီးတယ်ပေါ့ပို့ပြီးတော့မှန်ကန်မလို့ဖို့လိုတယ်ပေါ့ဆိုမဲ့ပေးတဲ့အခါမှာသူတို့လိုအပ်တဲ့အချက်တွေရှိတယ်ပေါ့အထူးသဖြင့်ဒီလွတ်တော်ကိုယ်စားလှယ်နိုင်ငံအေးပေါ့နော်ဘယ်တွေအတွက်မဲ့ပေးတဲ့အခါမှာသူတို့ကဘာလဲဆိုတော့မဲ့ပေးတဲ့လူရဲ့အတွက် security ရှိရမယ်ပေါ့ဘယ်သူကဘယ်ပါတီကိုမဲ့ပေးလိုက်တယ်ဆိုတာကိုလည်းမသိအောင်လုပ်ထားတယ်ပေါ့ဘာလို့လဲဆိုတော့တကယ်လို့ပေါ့နော်ပေးတယ်ဆိုတော့တိကျလို့ရှိရင်သူတို့ပြန်ပြီးတော့လက်စားချေတာတွေမဲဝဲတာတွေဖြစ်နိုင်တယ်ပေါ့ဆိုတော့သူတို့အဲ့ဒါမသိအောင်လုပ်ရတယ်ပြီးတော့ဒီလူတယောက်ကမဲတမဲပဲပေးနေအောင်လုပ်ဖို့လည်းလိုတယ်အာပြီးတော့မဲကိုမင်းမင်းဆန်ဆန်နဲ့ပေးအောင်ဖြစ်ဖို့လည်းလိုတယ်ကိုပေးရမဲရလဲကိုပေးပြီးရနောက်မှာပြောင်းမသွားဘူးပေါ့နော်အဲ့ဒါမျိုးတွေကိုရမဲရဲ့ဒီ integrity ပေါ့အာဒီမဲမှန်ကန်မှုလည်းလိုတယ်ပြီးရအချိန်မှာလည်းမဲကိုတကယ်လို့အရင်ပွားပွဲဖြစ်ခဲ့လို့ရှိရင် audit ခေါ်တာပေါ့နော်မဲကိုပြန်ပြီးတော့စစ်နိုင်ဖို့လည်းလိုတယ်အပြီးတော့မဲပေးဖို့ခုနပြောတယ်လို့ accessibility ပေါ့လူပေါင်းစုံအလှအပေါင်းစုံနေရာပေါင်းစုံကနေမဲပေးနိုင်အောင်လုပ်ထားဖို့လည်းလိုတယ်ပြီးတော့ဒီမဲပေးတဲ့စနစ်ကလည်း cost effective ပေါ့စီးမကြီးပဲနဲ့တက်တက်တာတာပေးနိုင်အောင်လုပ်ဖို့လည်းလိုတယ်ပြီးတော့မဲဌာနတွေကိုအများကြီးပေါ့နော်မဲယုံတွေအများကြီးဖွင့်ဖို့လည်းလိုတဲ့အတွက်ဒီ capability ပေါ့မဲပေးတဲ့ဌာနအများကြီးမှတစ်ခါလည်းပေးနိုင်အောင်လို့လုပ်ဖို့လည်းလိုတယ်ပေါ့တခြားမဲပေးရတာလည်းနဲ့မတူပေါ့နော်လိုအပ်ချက်တွေပုံများတယ်ပေါ့
ဒါပေမဲ့တူတက်တဲ့နိုင်ငံတွေမှာဒီမဲပေးတာကိုလွယ်ကူလှင်မြန်လွယ်လွယ်ကူကူလည်းဖြစ်အောင်လှင်လှင်မြန်မြန်လည်းပေးနိုင်အောင်လုပ်ထားတယ်เนาะဆိုတော့ဒီမြန်မာနိုင်ငံမှာကြတော့ဒီအခက်ခဲတွေဖြစ်နေတာအဲ့ဒါလေးနည်းနည်းနှိုင်းရှင်းပြီးပြောပြပေးပါဦ
းပြပြပါနော်ဆိုတော့ဒီတိုးတက်တဲ့နိုင်ငံတွေပေါ့เนาะဒီမိုကရေစီရင်ကျက်သွားတဲ့နိုင်ငံတွေမှာတော့သူတို့ကဒီမဲပေးရစနစ်ကိုလေးထားတာပါလဲဆိုတော့ဒီမိုကရေစီကဒီစစ်ဆန်ကဒီ election ပေါ့မဲပေးတဲ့လူပြည်သူလူထုရဲ့မဲပေးမှုတွေပါဝင်မှုတွေများမှဒီဒီမိုကရေစီကအလုပ်ဖြစ်တယ်ပေါ့ဆိုတော့သူတို့ကများရောအဖြစ်ဒီရွေးကောက်ပွဲမှာလူများများမလို့လဲကူကူနဲ့မဲပေးနိုင်အောင်အစိုးရကလှုပ်ဆောင်ပေးတယ်ပေါ့ဆိုမဲပေးနိုင်တဲ့လူတွေကို register လုပ်ထားပေးဖို့လည်းလိုတယ်ပေါ့ဥပမာအမေရိကန်နိုင်ငံမှာဆိုရင်လူလဲကူကူနဲ့ register လုပ်နိုင်အောင် same day registration ပေါ့မဲပေးရနေ့ကျမှပဲဒီစာရင်းနဲ့တွင်းလို့ရအောင်လုပ်ပေးထားတာတို့ပြီးတော့ဒီကန်းညနာပေါ့နော်ဒီကောင်းမောင်းလည်းစင်သွားလုပ်တဲ့နေရာမှာပဲတခါတည်းမှာပဲတပြိုင်တည်းမဲပေးဖို့ registration လုပ်နိုင်အောင်လုပ်ပေးထားတာတို့ပေါ့နော်ဆိုပမာပြီမှာပေါ့နော်အခုပမာပြီမှာကျွန်တော်သိရတော့ဒီမဲပေးဖို့အတွက်ဒီ register လုပ်ရတဲ့တော်ဝင်တော်တော်များများကိုကြတော့ပြည်သူလူထုဘောကိုသူတို့ကလွှဲပေးလိုက်တယ်ပေါ့နော်ကိုတော်ကဆိုဆိုရရုံကထုတ်ပြန်တဲ့စီရင်နေဆိုရင်ပမာပြည်လူတို့ကမှန်အောင်ကိုကကိုသွားကြည့်ရတယ်အခောက်ခောက်ခါခါသွားဆီရတယ်ပေါ့ဒီဘက်နိုင်ငံတွေမှာဆိုတော့သူတို့ကဒါတွေကဒီအစိုးရလုပ်ပြရတဲ့တာဝန်ပေါ့နော်သူတို့ကလူတွေရဲ့အားထုတ်မှုနည်းနည်းနဲ့နည်းနည်း register လုပ်လို့ရအောင်လွယ်ကူစွာနဲ့ register လုပ်လို့ရအောင်လုပ်ပေးထားတယ်ပေါ့မဲပေးရဲ့အချိန်မှလည်းပေါ့နော်ဆိုတော့လွယ်လွယ်ကူကူမဲပေးလို့ရအောင်သူတို့ကလုပ်ထားတယ်ပေါ့ဘာလို့ဆိုလူတွေကဒီတွက်ကြည့်လိုက်လို့ရှိရင်လူတယောက်ဒီမဲသွားပြီးတဲ့အချိန်မှာပေါ့နော်မဲပြီးတဲ့ process တစ်ခုလုံးမိနစ်ပိုင်းခွင့်နဲ့ပြီးသွားနိုင်အောင်လုပ်ထားပြီးရပေါ့ဆိုတော့ဆိုလူတွေချိန်မကုန်တော့ဘူးပ
ေါ့အဲ့တော့အခုဒီရွေးကောက်ပွဲထက်နိုင်ငံခြားရောက်နေတဲ့သူတွေကြိုတင်မဲပေးတော့တော့အဆင်မပြေဖြစ်ခဲ့တာတွေ့ရပါဆိုတော့ဒီအခုတကယ်မဲပြီးတဲ့အချိန်မှာအဆင်ပြေအောင်လုပ်နိုင်မယ်လို့ထင်ပါ
ဒီမဲပေးတဲ့အခါမှာသူတို့မဲပေးတဲ့မဲယုံတွေကိုပေါ့နော်ဖွင့်တဲ့အခါမှာသူတို့လူပနီယောက်လောက်ဒီဌာနမှာလူပနီယောက်လောက်လာပြီးတော့မဲပေးမယ်ဆိုတော့သူတို့ကြိုတင်ပြီးတော့ခံမှန်းလို့ရပါတယ်ဥပမာဆင်းမှာဆိုပမာလိုင်းအလုပ်လုပ်နေတဲ့ပမာပနီယောက်ရှိတယ်ဆိုတော့သူတို့ခံမှန်းလို့ရတယ်ပေါ့ပြီးတော့လူတယောက်ဥပမဲပေးလို့ရှိရင်ပေါ့နော်ဥပမာဒီမတုံးမဲပေးရမယ်ခုစာရွက်ကကိုပါတဲ့ဒီမဲယုံမှအောင်ဆေးရမယ်လက်မပတ်မပတ်ဆေးရမယ်ပြီးတစ်စိတ်လုံးထုရမယ်ပေါ့နော်ဆိုမဲ3000ပေးလို့ရှိရင်တော့ဘယ်လောက်ကြာမယ်ဆိုတော့ခံမှန်းလို့ရတယ်ပေါ့ဆိုတော့ဒါတွေကိုတွက်ကြည့်လိုက်လို့ရှိရင်သူတို့ဒီမဲယုံတယုံမှာပနီယောက်ပဲပေးနိုင်တယ်ဆိုတော့ဒါချုပ်တင်တွက်ချက်လို့ရတယ်ပေါ့ဆိုတော့ဒါတွေကိုတေချာချုပ်တင်တွက်ဆက်ထားခြင်းမရှိတာပေါ့နော်တွေးချုပ်မရှိတာလည်းပါတယ်ဒီလုံနိုင်ကိုင်းနိုင်နဲ့အများမရှိတာပေါ့နော်ဆိုတော့ competency ပေါ့လူမရှိတဲ့အတွက်ကြောင့်မို့ဒီလိုခက်ခဲတွေဖြစ်ရတယ်ပေါ့ဆိုတော့ပမာဒီမှာအခုဒီလာမယ့်ရုပ်ကောက်ပွဲမှာလည်းဒီလိုထွက်ချက်ချခြင်းမရှိဘူးဆိုရင်တော့ဒီလိုဖြစ်မျိုးပေါ့နော်လူတွေတန်းစီပြီးစောင့်ပြီးတော့အချိန်ကုန်ပေါ့နော်ပင်မပြီးတော့မဲပေးရဖို့ပဲရှိပါတယ်တော်မဲုံတေုံလူ300နဲ့3000ပေးလို့ရအောင်လောက်ထားတဲ့လူတော့သူတို့ချိန်ညာထားရပေါ့နော်ဆိုတော့လူဤပါလူ3000ပေးမယ်ဆိုရင်ပေးထားတဲ့အချိန်တွဲမှာဒီလူကြီးရအချိန်မလောက်လောက်ဘူးပေါ့နော
်ဦးထင်းမင်းလှိုင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိုက်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တော်ရရှင်များခင်ဗျာ
ဣရန်နိုင်ငံကအော်တိုဘားလ10ရက်နေ့မှာပြုတ်ခဲ့တဲ့တန်လက်ပြအဝေးထိန်းဒုံးကျည်စမ်းသပ်ပြုတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဟာဗြိတိန်ပြင်သစ်ဂျာမနီအစရှိတဲ့နိုင်ငံတွေနဲ့အတူကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ရေးယူဆောင်ရွက်မှုကော်မတီကိုအကြောင်းကြားလွှာတင်သွင်းခဲ့ပါတယ်။ကုလသမဂ္ဂကော်မတီကိုအဲ့ဒီ၄နိုင်ငံကဒီကိစ္စပေါ်စုံစမ်းစစ်ဆေးဖို့ကျွမ်းကျင်သူတွေပါဝင်တဲ့လွတ်လပ်တဲ့အဖွဲ့တစ်ခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးပေးဖို့နဲ့ပြန်လည်တုံ့တက်ဖို့လိုအပ်တယ်လို့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့တောင်းဆိုထားကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက် 1629 အရအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်တဲ့ဘလို့အဝေးထိန်းဒုံးကျည်စမ်းသပ်မှုမျိုးကိုမှမပြုလုပ်ဖို့နဲ့အဝေးထိန်းဒုံးကျည်နဲ့တက်ဆိုင်တဲ့နီးစနစ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေမပြုလုပ်ဖို့တားမြစ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမ်မီတာပါဝါကအကြောင်းကြားလာတဲ့မှာထောက်ပြရေးသားထားပါတယ်။ဒီလောက်ရကိုချင်းချောက်တဲ့လောက်ရတစ်ခုအဖြစ်သူမကခေါ်ပေါ်ပြောဆိုလိုက်တယ်လို့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်ထားချက်ပေါ်မှာတိတိတတ်တာချိုးဖောက်လိုက်တဲ့လောက်ရနောက်တစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ်အခုလိုအီရန်နိုင်ငံရဲ့မစ်ဆိုင်းဒုံးပျံစမ်းသပ်ပစ်လွတ်လိုက်တဲ့လုပ်ရအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့လေးနက်တဲ့ဖြစ်ရတစ်ခုအဖြစ်သတ်မှတ်ထားပြီးတော့ဒေတာတွင်တင်းကျင်းအေးချမ်းမှုပေါ်ထိခိုက်စေတယ်လို့တာမာကြီးပါဝါကပြောဆိုပါတယ်အီရန်နိုင်ငံဟာသူ့ရဲ့အဝေးထိန်းဒုံးပျံအစီအစဉ်ပေါ်နိုင်ငံတကာမိသားစုရဲ့စိုးရိမ်ပူပန်မှုကိုချိုးဖောက်လှုပ်ဆောင်ခဲ့တဲ့ရာဇဝင်ရှိတယ်လို့အမေရိကန်သမ္မတအင်ပီရိုရဲ့ပြောခွင့်ရသူဂျော့ချ်အာနက်စကာပြောဆိုပါတယ်
The UN Security Council resolution actually gives the international community some tools.
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာအဝေးတိုင်းမစ်ဆိုင်းဒုံးထုတ်လို့ရအစီအစဉ်တွေမလုပ်နိုင်အောင်တားဆီးရေးအထောက်အကူပြုပစ္စည်းတွေကိရိယာတွေမရရှိနိုင်အောင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့တားဆီးပိတ်ဆို့နိုင်ခွင့်ပြုထားပါတယ်။ဒီလိုအဝေးတိုင်းဒုံးတွေလုံဆောင်နိုင်စွမ်းမရှိအောင်ဝိုင်းဝန်းဟန်တားနိုင်အောင်ပြဋ္ဌာန်းထားပါတယ်။
ဒါပေမဲ့အဝေးတိုင်းဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာပြီးခဲ့တဲ့ဇူလိုင်လအတွင်းရရှိခဲ့တဲ့ဥရောပတမကအပါအဝင်အင်အားကြီးနိုင်ငံ၅နိုင်ငံနဲ့အီရန်နိုင်ငံတို့ကြားနျူကလ িয়ার အစီအစဉ်သဘောတူညီချက်ထဲမှာမပါဘူးလို့အင်ပီရိုရဲ့ပြောခွင့်ရသူကပြောပါတယ်။အခုလိုအဝေးတိုင်းဒုံးမစ်ဆိုင်းစမ်းသပ်ပစ်လွတ်တဲ့ဆိုပေမဲ့အီရန်နိုင်ငံဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ထားရှိခဲ့တဲ့သဘောတူညီချက်အပေါ်လိုက်နာဆောင်ရွက်ခဲ့မှုတွေရှိပါတယ်လို့လည်းသူကပြောဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဖြစ်သိမ်းပစ်စီမှုအလုံးကမြင်လို့နေကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာမဖောက်ဖျက်စေဖို့နဲ့အီရန်နိုင်ငံကနျူကလ িয়ার လက်နက်ပိုင်ဆိုင်ပြီးတော့ချင်းချောက်မှုတွေမဖြစ်စေရေးစတဲ့ကိစ္စနှစ်ရလုံးကိုတပြိုင်တည်းလှုပ်ဆောင်နေပါတယ်ဆိုပြီးတော့တာမတ်ကြီးပါဝါက VOA American အသံနဲ့တွေ့ဆုံမေးမြန်းတဲ့နေရာမှာပြောဆိုခဲ့ကြောင်းပါခင်ဗျာ
အမေရိကန်ဆိုးရွားရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
တော်ရရှိတို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုးရွားရဲ့သဘောထားမြင်ပဲဖြစ်ပါတယ် VOA ရဲ့အားပေါ်မှောက်ကြောင်းသိစေအပ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 19နဲ့41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင်
American Outlook ကခေါင်းဆောင်ရဖြစ်တဲ့ New York ပြည်နယ် Democratic Party အမတ် Joe Crowley နဲ့ Ohio ပြည်နယ် Republican အမတ် Steve Sharpot တို့ကတနင်္လာနေ့ကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက်အထူးစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။ဒါပြင်ဒီရွေးကောက်ပွဲရတဲ့ကို American နိုင်ငံခြားရေးဌာနကတုံ့တက်ရမှာသတိကြီးကြီးထားဖို့ပါနိုင်ငံခြားရေးဝန်ကြီး John Kerry ကိုတိုက်တွန်းလိုက်ပါတယ်။လာမယ့်တနင်္လာနေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာရှုံးနေခဲ့ရင်ချောချောမွမ်းမွန်းနဲ့အာနာလွှဲပြောက်မှုတွေပြုလုပ်နိုင်ဖို့အတိုက်ခံပါတီနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့မြန်မာသမ္မတဦးသိန်းစိန်ကပြောပါတယ်။အစိုးရနဲ့တမရဟာရွေးကောက်ပွဲရလဒ်ကိုလေးစားလက်ခံမှာဖြစ်တဲ့အပြင်ဒီရလဒ်ကိုအခြေခံပြီးဖွဲ့စည်းတဲ့အစိုးရအသစ်ကိုလည်းလက်ခံမယ်လို့သမ္မတဦးသိန်းစိန်ကမနေ့ကမဲဆွယ်စည်းရုံးမှုအဆုံးသတ်ချိန်မှာပြောပါတယ်။အီဂျစ်နိုင်ငံမှာပြည်တဲ့သတင်းပတ်တုံးပြတ်ကျခဲ့တဲ့ရုရှားခီးတဲ့တဲ့တင်ပေါ်ပြကြမှုကဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းအပျက်စီးအဆနာတွေထဲမှာရှာတွေ့ရတဲ့ black box မှတ်တမ်းတင်ဆက်တွေကသိရတယ်လို့ပြင်သစ်သတင်းတွေမှာဖော်ပြထားပါတယ်။ဒီရုရှားဂျက်လင်းဟာဘုံခွဲခံရတာဟုတ်မဟုတ်စုံစမ်းစစ်ဆေးသူတွေဆန်းစစ်နေစင်မှာပဲအမေရိကန်နိုင်ငံအရှိလက်ပိုင်းဒေတာအနေနဲ့အမေရိကန်ကိုခီးတဲ့နဲ့ကုန်စည်တွေဝင်တဲ့အဓိကလေဆိပ်တွေမှာလုံခြုံရေးတွေတိုးမြှင့်ချထားပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အိုက်ဒန်ဦးတကုဖြစ်ပါတယ်ကျမကတော့နန္နာချက်ပါရှင် VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရုံမြင့်တန်းကြားအစီစဉ်ကိုတော့ Asia Set 7ကနေ ဖမ်းယူကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.